Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်အောက်တိုဘာ10ရက်တနင်္လာနေ့ညပိုင်း 9:10 အစီအစဉ်တွေကို line 2 meter 24 25 30နဲ့51နဲ့ line line meter 190ရောကနေတိုက်ရိုက်ထုတ်နေပါပြီ။ကျမနန်းလာပါဒီကနေ့ညအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါရှင်ကျမကခင်မြတ်တက်ပါဒီညပဲတင်တွေကိုကိုကောင်းထက်နဲ့အတူကြီးညာပေးမှာပါ။မစ္စရီပြည်နယ်ဖာဂူဆန်မြို့မှာရဲကိုတနက်နဲ့ပြစ်ခတ်သူအမျိုးသားတဦးဟာရဲတွေကပြန်ပြီးပြစ်တဲ့တနက်တန်းရံနဲ့စိုးရင်စရာအခြေအနေမှာရှိနေပါတယ်။မြောက်ကိုရီးယားစစ်တပ်ကနှစ်နိုင်ငံကြားစစ်မဲ့ဆောင်ကတောင်ကိုရီးယားဘက်ချမ်းတဲမင်းမြုံမိုင်းတွေတမင်လာရောက်မြုပ်နှံတယ်လို့တောင်ကိုရီးယားအစိုးရကဆွဆွဲလိုက်ပါတယ်။ပြီးခဲ့တဲ့လကစလို့မြန်မာနိုင်ငံမှာမိုးများပြီးရေကြီးရေရှမ်းမှုတွေကြောင့်ရေဘေးတန်တင့်သူတသန်းနီးပါးအထိရှိနေပြီဖြစ်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါနန်းလောင်ရေ
။ကောင်းပါပြီရှင်။မြန်မာနိုင်ငံမှာလက်တလို့ရင်ဆိုင်နေရတဲ့ရေဘေးကယ်ဆယ်ရေးလုပ်ငန်းတွေအတွက်အရေးပေါ်လိုအပ်နေတဲ့အကူအညီတွေကိုနိုင်ငံတကာကတဖြည်းဖြည်းရောက်လာနေပါပြီ
။ Australia က Family Kit တစ်ထောင်ဟိုလူပါဒီနေ့ရောက်ပါလေရှင်။ဟိုဥစားပေါ့။နော်မနေ့ပြန်ကြားလို့ချင်းလဲအဲ Australia Family Kit နောက်ထပ်တစ်ထောင်လာရှိပါ။
နိုင်ငံခြားရေးဌာနညွှန်ကြားရေးမှူးဒေါ်မမွေးခိုင်ပါရှင်အကြောင်းစုံကိုမကြာခင်တင်ပြမှာပါ။ဒါအပြင်ကချင်ပြည်နယ်ပူတာအိုဖက်မှာမူကြီးလို့လမ်းပန်းဆက်သွယ်ရေးပြတ်သွားတဲ့အတွက်ဒေသခံတွေတွာလာရေးနဲ့စားနပ်ရိက္ခာကိစ္စတွေမှာအခက်အခဲကြုံနေရတဲ့အကြောင်းနဲ့ရွေးကောက်ပွဲအတွက်ကိုယ်စားလှယ်လောင်းတွေတင်သွင်းဖို့အဆုံးသတ်တော့မယ့်အချိန်မှာ NLD ဖက်ကကိုယ်စားလှယ်လောင်းတွေအပြည့်အသက်မတင်သွင်းနိုင်သေးတဲ့အခြေအနေတွေကိုလည်းတင်ပြသွားဖို့ရှိပါတယ်။ခုရင်ဆုံးသောသတင်းလာနေထိုက်တန်ရောက်သတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုကောင်းထက်တို့ကပြောပြပေးကြပါအောင်ရှင
်။ Misery ပြည်နယ်ဖာဂူဆန်မြို့မှာရဲကိုတနက်နဲ့ပြစ်ခတ်သူအမျိုးသားတဦးဟာရဲတွေကပြန်ပြီးပြစ်တဲ့တနက်တန်းရံနဲ့စိုးရင်စရာအခြေအနေမှာရှိနေပါတယ်။လူလူရဲရာရှိတူကလက်နက်နဲ့ဆဲကြောတက်လူမဲတူကိုတနက်နဲ့ပြစ်ခတ်တေဆုံးမှုဖြစ်ပွားခဲ့တဲ့တနည်းမြောက်နှစ်ပတ်လည်လူလူချီတက်ဆန္ဒပြပွဲငင်းငင်းချင်းချင်းပြုလုပ်တဲ့နေမှာပဲတနည်းအားမှာရဲနဲ့အပြန်အလှန်ပြစ်ခတ်မှုတွေအခုလိုဖြစ်ပွားခဲ့တာပါ။ဒီလူမှလက်နက်ပါမယ်လို့ဆိုရင်ပြီးတနည်းတွင်ညာဘက်မှာအရက်ဝရဲထောက်လှမ်းရေးတွေကနောက်ရောက်ခံလိုက်ပြီးစောင့်ကြည့်နေကြချိန်မှာပဲသူဟာလူအုပ်စုနှစ်ဦးနှစ်စုကြားတနက်နဲ့အချက်၄၅၀လောက်အပြန်လန်ပြစ်ခတ်ပြီးရဲကားကိုပါအချက်ပေါင်းများစွာပြစ်ခတ်မှုမှာပါဝင်ပတ်သက်ခဲ့တာတွေ့ရတယ်လို့ Saint Louis ရဲချုပ် John Belmar ကပြောပါတယ်။ထောင်လိုင်းရင်း၄ယောက်စလုံးကလည်းကားတွေကနေပြန်လန်ပြစ်ခတ်ခဲ့တဲ့အပြင်သူ့နောက်ကိုခြေလင်းလိုက်ပြီးဖမ်းဆီးခဲ့တယ်လို့ဆိုပါတယ်။အခုအပြန်လန်ပြစ်ခတ်တဲ့အဖွဲ့နှစ်ဖွဲ့ကလူတွေဟာရာဇဝတ်ကောင်တွေဖြစ်တယ်လို့သူတို့ဟာနှစ်ပတ်လည်ဆန္ဒထုတ်ပေါ်ကြသူတွေနဲ့ပတ်သက်မှုမရှိကြောင်းနဲ့ဒီအကြမ်းဖက်မှုကအပြုသဘောဆောင်ပြောင်းလဲနေမှုကိုအနှောက်အယှက်ဖြစ်စေတယ်လို့လည်းရဲချုပ်ကပြောပါတယ်။ဖာဂူဆန်ဒေသခံအများပြားဟာအကြမ်းဖက်မှုတွေကိုရှောင်ရှားနေအောင်ကြိုးစားနေကြတယ်လို့ဒီအကြမ်းဖက်မှုတွေဟာရှောင်လို့ရမယ်လို့ယုံကြည်ကြောင်းလည်းပြောပါတယ်။ဒဏ်ရာရသူကအသက်18နှစ်အရွယ်တိုင်ရွန်ဟဲရစ်ဂျူနီယာဖြစ်ပြီးမနစ်ကရဲပစ်ခတ်မှုကြောင့်တေဆုံးသွားခဲ့တဲ့မိုက်ကယ်ဘရောင်းနဲ့ရင်းနှီးသူဖြစ်ကြောင်းသူ့ဖခင်ပြောကြားချက်ကို Saint Louis Post သတင်းမှာဖော်ပြထားပါတယ်
။ဒရီနိုင်ငံအစ္စတန်ဘူးမြို့မှာဒီကနေ့တလင်းရနေမှာပဲရဲနဲ့စစ်သားတွေကိုပြစ်မှတ်ထားတဲ့တိုက်ခိုက်မှုတို့ချို့ဆက်တိုက်ဖြစ်ပွားပြီးလူတို့ချို့တေဆုံးခဲ့ရတယ်လို့မြို့တော်မှာရှိတဲ့အမေရိကန်ကောင်စင်ဝန်ယုံဟာလည်းပြစ်ခတ်တိုက်ခိုက်တာခံခဲ့ရပါတယ်။တိုက်ခိုက်သူတို့ကကောင်စင်ဝန်ယုံဝင်ရောက်ပြစ်ခတ်တိုက်ခိုက်မှုမှာဘယ်သူမှတော့ဒဏ်ရာမရခဲ့ပါဘူး။ရဲတပ်ဖွဲ့ကပြန်လည်တိုက်ခိုက်ပြီးတဲ့နောက်သူတို့တို့ဟာပထမတော့လွတ်မြောက်သွားပြီးမယ်။နောက်ပိုင်းမှာတော့သူတို့ထဲကအမျိုးသမီးတဦးကိုရဲတပ်ဖွဲ့ကဖမ်းဆီးမိခဲ့ပါတယ်။သူမဟာအမေရိကန်နဲ့ဥရောပသမတ်တို့ကအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတဲ့လေဝဲရင်ပြည်သူလွတ်မြောက်ရေးတော်လှန်ရေးပါတီတဦးကအဖွဲ့ဝင်တူဖြစ်တယ်လို့တူရကီအာဏာပိုင်တွေကပြောပါတယ်။ဒီဖွဲ့ဟာ2013ခုနှစ်ကအမေရိကန်တန်ယုံကိုအသေခံဘုံဖောက်ခွဲခဲ့တာအပါအဝင်အကြမ်းဖက်တိုက်ခိုက်မှုတွေကိုလှုပ်ဆောင်ခဲ့တဲ့အဖွဲ့ဖြစ်ပါတယ်
။ Washington Post သတင်းတောက် Jason Rasinan ကိုတရှိမှုနဲ့တရားဆွဲထားတာအတွက်အီရန်နိုင်ငံတဟီရန်တရားရုံးတစ်ခုမှာဒီကနေ့တနင်္လာနေ့တကပိတ်ကြားနာပွဲပြင်ရင်တပတ်တွင်းမှာပဲအမိန့်ချဖို့ဖြစ်နိုင်ကြောင်းသူ့ရဲ့ရှေ့နေလေးရဲ့အရှန်းကပြောပါတယ်။သူ့အမှုအတွက်မေလကဆက်ရုံးတင်ခဲ့တာဖြစ်ပြီးအခု၄ချိန်မြောက်ကြားနာပွဲအပြီးမှာရှေ့နေကအခုလိုပြောကြားလိုက်တာပါ။အခုလိုတရားဆွဲဆိုမှုကို Washington Post American အရာရှိတွေနဲ့နိုင်ငံတကာသတင်းလွတ်လပ်ခွင့်အဖွဲ့တွေကထပ်တလဲလဲရှုံချပစ်တင်ခဲ့ကြပြီးRazarian ဟာအဖြစ်မရှိဘူးလို့ခိုင်ခိုင်မာမာပြောကြားခဲ့ကြပါတယ်။သူဟာဇနီးဖြစ်သူသတင်းတောက်ရေဂနာဆလဟီနဲ့အတူ2014ဇူလိုင်လထဲမှာအဖမ်းခံရတာဖြစ်ပြီးတရားဝင်ပုံမှန်တရားဆွဲဆိုမှုမရှိဘဲလာပေါင်းများစွာအဖမ်းခံရတာဖြစ်ပါတယ်။နောက်ပိုင်းမှာတော့သူဟာရန်လိုတဲ့အစိုးရတွေအတွက်အလုပ်လုပ်ပေးနေတဲ့ဆိုပြီးတရှုံမှုနဲ့တရားဆွဲတာကိုခံခဲ့ရပါတယ်။ Washington Post သတင်းစာအက်ဒီတာချုပ် Martin Baron ကတော့ဒီတရားစင်မှုဟာအတူရောင်ဖြစ်ကြောင်းစနေနေ့ကပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့နိုင်ငံတကာလေဆိပ်အဓိကဝင်ပေါက်နေရာမှာဒီကနေ့အသေးခံဘုံခွဲသူတဦးရဲ့ကားဘုံထောင်ဖောက်ခွဲမှုကြောင့်အရသာ၄ဦးထက်မနည်းသေဆုံးပြီး18ယောက်ဒဏ်ရာရခဲ့တဲ့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့တာလီဘန်အဖွဲ့ကပြောပါတယ်။ပြင်းထန်တဲ့ဒီဖောက်ခွဲတိုက်ခိုက်မှုဟာအစိုးရရာရှိတွေကိုတည်ဆောင်လာတဲ့ကြီးကားရင်တန်းကိုပိတ်မထားတာလို့မြင်မြင်တွေ့သူတွေကပြောပါတယ်။တာလီဘန်ပြောခွဲရတူဦးကတော့ကျူးကျော်လာတဲ့နိုင်ငံခြားသားတပ်ဖွဲ့တွေကိုပိတ်မထားတိုက်ခိုက်တယ်လို့ဆိုပါတယ်။မြို့တော်ကဘူးကနိုင်ငံတော်ဝန်တခြားနေရာတွေမှာပြီးခဲ့တဲ့ရက်ပိုင်းတွေတွင်တာလီဘန်တွေကသူတို့လက်ချက်တွေလို့ဆိုတဲ့ဘုံခွဲတိုက်ခိုက်မှုတွေစစ်တိုက်ပြပွားခဲ့ပြီးတဲ့နောက်အခုဒီချိန်တိုက်ခိုက်မှုဖြစ်လာတာဖြစ်ပါတယ်။ကဘူးမြို့ကအာဖဂန်ရဲတင်တန်းအကြောင်းတစ်ခုနဲ့လေဆိပ်အနီးမှာရှိတဲ့အမေရိကန်အထူးတပ်ဖွဲ့စခန်းတစ်ခုကိုတိုက်ခိုက်တာအပါအဝင်ပြီးခဲ့တဲ့တောက်ကြနေ့ကဘုံခွဲတိုက်ခိုက်မှုတွေကြောင့်လူ50ကျော်သေဆုံးခဲ့ရသလိုပြီးခဲ့တဲ့စနေနေ့တုန်းကလည်းနိုင်ငံမြောက်ပိုင်းကွန်ဒုစ်ခရိုင်မှာတာလီဘန်အသေးခံဘုံခွဲတိုက်ခိုက်သူတဦးရဲ့လက်ချက်နဲ့လူ29ယောက်ထဲမှနေတေဆုံးခဲ့ရပါသေးတယ
်။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါရခင်ဗျာ
View American တန်ကအညာဘက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်ပြီးခဲ့တဲ့လကစပြီးမြန်မာနိုင်ငံမှာမိုးများပြီးရေကြီးရေရှမ်းမှုတွေကြောင့်ရေဘေးဒဏ်တင့်ခဲ့သူဥယေတသန်းနီးပါးထိရှိနေပြီဖြစ်ပြီးတေဆုံးသူအရေအတွက်ကတော့တရားဝန်းကျင်လောက်ရှိတယ်လို့မြန်မာဆွေးလူမှုကယ်ဆယ်ရေးနဲ့ပြည်လည်နေရာချက်တိုင်းဝန်ကြီးဌာနကပြောပါတယ်ရေဘေးတင်ပြည်သူတွေအနေနဲ့လောလောဆယ်ယာယီခိုလုံရေးစခန်းတွေမှာနေထိုင်နေရပြီးသူတို့အတွက်နိုင်ငံတကာအကူအညီတွေရောက်လာဖို့ရှိနေပေမဲ့လို့လောလောဆယ်မှာစေတနာဝန်ထမ်းဒေသကအကူအညီပေးအဖွဲ့တွေကပဲသူတို့အတွက်ဆန်းစီတော့တုံးရင်ဆက်တဲ့လိုအပ်ပစ္စည်းတွေကိုလှင်ငယ်ရင်းနဲ့တွာလာလိုက်လံကူညီပေးနေကြတာဖြစ်ပါတယ်။ပြီးခဲ့တဲ့ဂျွန်လကစပြီးမြန်မာနိုင်ငံမှာမုတ်တုံမျိုးပြင်းထန်ရွာသွန်းနေခဲ့ပြီးတချိန်ထဲမှာပဲဆိုင်ကလုန်းကုံမဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်လည်းမြန်မာနိုင်ငံရဲ့တိုင်းနယ်ပြည်နယ်14ခုထဲမှာ12ခုမှာရေကြီးရေရှမ်းမြေပြိုရာတွေနဲ့အတူတချို့ဒေသတွေမှာရွာလုံးကျွတ်ရေမြုပ်တဲ့အထိရေဘေးဒဏ်ဆူဆူဝါးဝါးခံခဲ့ရတာပါ။ဒီဗီဒန်တဲ့အတိုင်းတာနိုင်ငံကလုပ်နိုင်တဲ့အကူအညီကယ်ဆယ်ရေးပြန်လည်ထူထောင်ရေးပမာဏထက်တိတ်ကိုကြီးနေတဲ့အတွက်နိုင်ငံတကာဝိုင်းပြီးအကူအညီပေးကြဖို့မြန်မာအစိုးရကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲတရားဝင်တောင်းဆိုခဲ့ပါတယ်။ကုလသမဂ္ဂအမေရိကန်ဥရောပတို့ကအကူအညီတွေပေးနေတယ်လို့တရုတ်အိန္ဒိယအပောင်းအင်းအိန္ဒိယနိုင်ငံတွေကလည်းအကူအညီတွေပေးပါတယ်။လောလောဆယ်မှာတော့နိုင်ငံတကာအကူအညီထက်နိုင်ငံတော်ကရက်ဖက်လူမှုအဖွဲ့အစည်းတွေပုဂ္ဂလိကအလှူရှင်တွေကပဲရေဘေးဒဏ်တင့်သူတွေကိုကိုထူကိုချအကူအညီတွေပေးနေကြတာဖြစ်ပါတယ်။
အိန္ဒိယနိုင်ငံအရှေ့ပိုင်းကဟိန္ဒူဘုရားကျောင်းတစ်ခုမှာတစ်ခုရဲ့အပြင်ဘက်မှာဒီကနေ့တလင်းရံလေးမှာလူနင်းလို့အနည်းဆုံးလူဆက်ဦးသေဆုံးသွားတဲ့အကြောင်းရဲအာဏာပိုင်တွေကပြောပါတယ်။ဂျာခန်းပြည်နယ်ကဘာသာရေးပွဲတစ်ခုကိုဆင်နွှဲနေကြတဲ့ထောင်နဲ့ချီတဲ့လူအုပ်ကြီးဟာဘုရားကျောင်းတကားဖွင့်လိုက်တဲ့အချိန်မှာပဲတိုးဝေ့ပြီးဝင်ခဲ့ကြတဲ့အတွက်လူနင်းမှုဖြစ်ပွားခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။ဒီလူနင်းမှုမှာအနည်းဆုံးလူ15ဦးလည်းဒဏ်ရာရသွားပါတယ်။အိန္ဒိယနိုင်ငံကဘာသာရေးပွဲတော်တွေမှာအများများတဲ့လူအုပ်ကြီးတွေနဲ့ကြီးတွေကိုလုံချုံရင်းနဲ့ထိမ့်သိမ်းရေးလှုပ်ဆောင်မှုတွေကမနိုင်တာကြောင့်လူနေမှုမကြခဏဖြစ်လိရှိပါတယ်။ပြီးခဲ့တဲ့လကလည်းဘာသာရေးပွဲတစ်ခုမှာတောင်းချီတဲ့လူတွေဟာဂုတ်ထဝရီမြစ်ထဲမှာတိုးဝေ့ပြီးရေဆင်းချိုးကြတဲ့အတွက်ကြောင့်လူ28ယောက်သေဆုံးခဲ့ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလကလည်းဘီဟာပြည်နယ်ကဘာသာရေးပွဲမှာလည်းလူ32ယောက်သေဆုံးသွားပါတယ်ခင်ဗျာ
။မြန်ကိုရီးယားစစ်တပ်ကနှစ်နိုင်ငံကြားကစစ်မဆုံကတောင်ကိုရီးယားဘက်ခြမ်းတဲမှာတရားဝင်ကြောဖြတ်ခဲ့တဲ့ပြင်မြေမြုံမိုင်းတွေတမင်လာရောက်ပြီးမြုပ်နှံခဲ့တယ်လို့တောင်ကိုရီးယားအစိုးရကတင်းလာနေမှာဆွဆွဲလိုက်ပါတယ်။ဒီမြေမြုံမိုင်းတွေပောက်ကွဲခဲ့တဲ့အတွက်ဩဂုတ်လ၄ရက်နေ့ကစစ်သား2ဦးဒဏ်ရာရခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့အင်ကာနေ့ကစစ်မဲ့ဆောင်ရဲ့တောင်ဘက်ခြမ်းမှာတောင်ကိုရီးယားစစ်သား10ဦးကင်းလည်နေတော့မြေမြုံမိုင်း3လုံးပောက်ကွဲခဲ့တာဖြစ်ပါတယ်။စစ်သား2ဦးခြေနှစ်ဖက်စလုံးပြတ်သွားတယ်လို့နောက်တဦးကတော့တစ်ဖက်ပြတ်သွားခဲ့တာပါ။ဗိုလ်ချုပ်ကူဟောင်မွန်နဲ့တောင်ကိုရီးယားပူးတွဲဆီဦးစီးအရာရှိချုပ်တို့ကမြောက်ကိုရီးယားကိုရှုံချပစ်တင်လိုက်ပြီးတုံ့ပြန်လက်စားချေမယ်လို့ကြုံဝါခဲ့ကြပါတယ်။ဒါအပြင်တောင်မြောက်နှစ်နိုင်ငံကြားရန်မလိုဖို့နဲ့အပြစ်ရဖို့အတွက်သဘောတူထားချက်ကိုချိုးဖောက်ပြီးတမန်စစ်တပ်တစ်ခုအနေနဲ့စိတ်ကူးတဲ့တောင်မထည့်တင်တဲ့အခုလိုတရေဘောကြောင့်လည်းလူရဲ့အတွက်ပြင်းပြင်းထန်ထန်ရှုံချကြောင်းပြောကြားခဲ့ပါတယ်။တောင်ကိုရီးယားစစ်ပွဲပြီးဆုံးခဲ့တဲ့1953ခုနှစ်ပြီးတတ်မှတ်ထူထောင်ခဲ့တဲ့စစ်မဲဆုံးဟာ တောင်မြောက်ကိုရီးယားနှစ်နိုင်ငံကြားနယ်စပ်တစ်လျှောက်၄ကီလိုမီတာအကျယ်ချထားတာဖြစ်ပါတယ်။ဒီစစ်မဲ့ဇုံတစ်လျှောက်တန်းနဲ့ချီတဲ့မြေမြုပ်မိုင်းတွေချထားမယ်လို့ယုံကြည်ရပြီးဒါဟာကမ္ဘာစစ်မဲ့ဇုံနယ်ကြားဒေသတွေတဲကစင်အားအများဆုံးချထားတဲ့နေရာတစ်ခုလို့လည်းသတ်မှတ်ကြပါတယ်။2010တုန်းကတောင်ကိုရီးယားစစ်သင်္ဘောကိုနစ်မြုပ်စေပြီးစစ်သား46ဦးသေဆုံးခဲ့ရတဲ့နောက်မှာမြောက်ကိုရီးယားကိုတောင်ကိုရီးယားဆိုရကစီးပွားရေးအကူအညီအတော်များများကိုဖျက်တောက်ခဲ့တယ်လို့ဒဏ်ခတ်အရေးယူမှုတွေကိုလည်းချမှတ်ခဲ့တာဖြစ်ပါတယ်။ဒီတိုက်ခိုက်မှုတဲ့မြောက်ကိုရီးယားကိုတောင်ကိုရီးယားကအပြစ်တင်မယ်မယ်။မြောက်ကိုရီးယားကတော့သူတို့ပါဝင်ပတ်သက်မှုမရှိဘူးလို့ညင်းဆိုပါတယ်
။ဥရောပအာဂါသစူဇန်ရေးအဖွဲ့ကကျန်နခေါ်စီလွတ်တင်လိုက်တဲ့အာဂါသရင်ဟာကျန်နခေါ်နဲ့အတူနေစီဥတီသွားနေတာကိုအာဂါသသိပ္ပံပညာရှင်တွေဟာယင်တမမနဲ့စောင့်ကြည့်နေကြပါတယ်။အာဂါသယင်ဖီလေးဟာ67P ကျက်တခုံပေါ်ကိုပြီးခဲ့တဲ့နိုဝင်ဘာလကဆင်းသင့်ခဲ့တာဖြစ်ပြီးသူမိခင်ယင်မကြီးဖြစ်တဲ့ရိုဇက်တာကတော့ဂျိုပန်လန်းထဲမှာရှိနေပါတယ်။အခုဆီလွန်လိုက်တဲ့စူဇန်မူကနေစစ်ကြဝဠာကြီးဖြစ်ပေါ်လာမှုကိုသိအောင်စူးစမ်းရမှာအထောက်အကူရနိုင်မယ်လို့သိပ္ပံပညာရှင်တွေကမျှော်လင့်နေကြပါတယ်။67P ကျက်တခုံဟာလာမယ့်ကြတာပတိနေ့မှာနေကနေကီလိုမီတာတန်ပေါင်း900လောက်အတွင်းရောက်တော့မှဖြစ်ပြီးဒါဟာဒီကျန်တခွန်အနေနဲ့နေကိုအနီးကပ်ဆုံးခြိကပ်မှုဖြစ်ပါတယ်။သတင်းပန်းနဲ့ချီပြီးကျဲတခွန်ရဲ့မျက်နှာပြင်ပေါ်နေပူချိန်တက်ရောက်နေတာကြောင့်အမုံနဲ့ဒန်းငွေတွေတချိန်ချိန်တင်းနေခဲ့တာဖြစ်ပါတယ်။ဖီလင်နဲ့ရိုဇက်တာအာဂါသယင်တွေဟာအေးခဲနေလေးရှိတဲ့ဒီကျဲတခွန်ရဲ့အတွင်းပိုင်းမှာခိုအောင်နေတဲ့ရှားပါမွန်လီကျူးတွေကိုဆန်သက်စစ်ဆေးရမှာဖြစ်ပါတယ
်။
တင်းလာနဲ့ညပိုင်းနောက်ဆုံးရသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုကောင်းထက်တို့ကပြောပြပေးခဲ့တာပါရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါမယ်မြန်မာနိုင်ငံမှာလက်တလောရင်ဆိုင်နေရတဲ့ရေပေးကယ်ဆယ်ရေးလုပ်ငန်းတွေအတွေ့အရေးပေါ်လိုအပ်နေတဲ့အကူအညီတွေကိုနိုင်ငံတကာကနေတဖြည်းဖြည်းရောက်လာနေတာမှာဒီကနေ့မှာဩစတြေးလျနိုင်ငံကအကူအညီတွေပထမအတုပ်အဖြစ်ရောက်လာပြီလို့နိုင်ငံတကာအကူအညီတွေကိုပူးပေါင်းဆောင်ရွက်ပေးနေတဲ့မြန်မာနိုင်ငံခြားရေးဌာနကပြောပါရယ်ရေပေးကယ်ဆယ်ရေးလုပ်ငန်းတွေအတွေ့အိန္ဒိချင်းနိုင်ငံတွေကအကူအညီတွေတချို့ရောက်ရှိပြီးဖြစ်တယ်လို့နောက်ထပ်အကူအညီပေးဖို့ကတိပြုထားတဲ့နိုင်ငံတွေလည်းရှိတဲ့အပြင် EU ဥရောပသမ္မတကလည်းယူရိုငွေ 54.5 သန်းအကူအညီပေးဖို့ပြောထားပါရယ်နယူးဇီလန်နိုင်ငံကလည်းဒေါ်လာ32,800ကျော်အကူအညီပေးမယ်လို့ပြောပါရယ်နိုင်ငံတကာရောက်ကားရောက်လာနေတဲ့အကူအညီတွေနဲ့ပတ်သက်လို့နိုင်ငံခြားရေးဌာနကိုဆက်သွယ်မေးမြန်းတဲ့အခါညွန်ကြားရေးမှူးဒေါ်မမွေးခိုင်ကအခုလိုစာပြီးရှင်းပြပါရယ
်ဩစတြေးလျက Family Kit တထောင်ဟိုလှူပါဒီနေ့ရောက်ပါရယ်ရှင်ဟိုဆက်ပေါ့နော်မနေ့ပြန်ကြားလို့ချင်းလဲအဲ့ဩစတြေးလျ Family Kit နောက်ထပ်တထောင်လာလှူပါမယ်သူကတော့အဲ့ World Vision ကနေ World Vision ရဲ့နောက်ပြီးတော့အဲ့လူမှုဝန်ထမ်းနှစ်ပိုင်းခွဲလှူမယ်လို့ပြောပါရယ်အရေးပေါ်တုံးမဲ့ပစ္စည်းရဲ့မိသားစုတုံးမဲ့ပစ္စည်းလေးပါပါတယ်
ဆိုတော့တခြားဒီထိုင်းတို့ဘာတို့ကလည်းတော်တော်လေးကူညီမယ်ပြောတယ်။နောက်အိန္ဒိယကလည်းကျွန်တော်တို့ဟိုပြီးခဲ့တဲ့ပတ်ထဲမှာဟိုပစ္စည်းတွေလေရင်နဲ့ရောက်လာတာတွေ့ပါခင်ဗျာ။အဲ့ဒါတွေရောဘလို့အတိုင်းတာတိရှိပါလဲပြောပြလို့ရပါလား
။ဟုတ်ကဲ့ပါ။ဟိုအိန္ဒိယကတော့လေနေနဲ့ကလေးလေးစိတ်ကိုဆက်ဆက်ချင်းနေရပေါ့နော်။အိန္ဒိယကကျမတို့ကိုဆက်ဆက်ချင်းဖြစ်ကလေးကလမ်းဟိုလာပြီးတော့ဟိုသမတိကိုရိုင်းရောသမတိတန်ယုံကဟိုတန်မှုလဲလာပါတယ်ကိုရိုင်းလဲလာပြီးတော့မေးပါတယ်ဘာတွေလို့လဲဆိုပြီးတော့ကျမတို့ကြီးကနေအရင်မေးပါတယ်မေးတော့အဲ့ဒီသားတွေမှာဟိုကလေးမှဆိုပါလို့ရတယ်သူကအတိအကျဟိုဟိုကျမတို့တောင်းတာပါဒီဟိုဆန်ဆိုလဲဘယ်လောက်လို့လဲပေါ့နော်လူပနေရောက်စာဆန်ပနေရောက်9ရက်စာဆို9ရက်စာအဲ့ဟာကိုတောင်းပြီးရဲ့ခါကျတော့နောက်တစ်ခါဆေးဆိုလဲဘယ်ဒီသားတွေအတွက်ကိုဘာဆေးတွေလို့တယ်လဲဆိုတော့အသေးစိတ်မေးသွားပြီးတော့မှသူတို့နောက်ဟိုလေဆိုင်လို့ရတဲ့လေရင်ပေါ့နော်လေမျိုးစားတွေဟောပြေးလန်းနေပါနေပြီးတော့ကလေးနဲ့စစ်တွေကိုဆင်းဖို့လုပ်ပါတယ်ဒါပေမဲ့စစ်တွေဘက်ကတော့တိတ်ရာသီဥတုမကောင်းလို့ဆိုကလေးကိုပဲဆင်းပြီးတော့ကျန်တော်မန္တလေးမှာဆင်းပါတယ်ရှင့်
အခုဒီမှာအကူအညီပေးကြမယ်လို့ပြောကြတဲ့အထက်မှာဒီEU ကလည်းသူတို့နော်ယူရိုငွေ 54.5 သန်းလို့မယ်ဆိုပြီးပြောထားပါတယ်အဲ့ဒီဟာအနေထားကဘယ်လိုရှိသွားပါပြီလဲခင်ဗျဟု
တ်ကဲ့ EU ကကျမတို့ဘက်ကို EU အနေနဲ့ကတော့ဟိုဝင်လာတာတော့မရှိသေးဘူး။ဟိုရုံကနေမလာဘူးပေါ့နော်။တခြားဟိုကျမတို့နိုင်ငံတိုင်းဝန်ကြီးကနေမလာပဲနဲ့နိုင်ငံတိုင်းဝန်ကြီးဌာနကနေမလာပဲနဲ့လူမှုဝန်ထမ်းဘက်ကပဲတန်းသွားတယ်လား။သူတို့ဘလို့ပုံစံနဲ့လှူမလဲဆိုတော့ကျမတို့အခုတတိတော့မသိသေးပါဘူးရှင်
။ဟုတ်ကဲ့။ဟုတ်ကဲ့။နောက်တခြားကဟိုဒီလူကြမယ်လို့ commit လုပ်ထားတဲ့လူတွေပဲဖြစ်ဖြစ် report လုပ်ထားတဲ့တိုင်းနိုင်ငံတွေပဲဖြစ်ဖြစ်ပေါ့။ဒါမှမဟုတ်ပစ္စည်းတွေအထောက်အကူပစ္စည်းတွေရောက်ပြီးတဲ့နိုင်ငံပဲဖြစ်ဖြစ်ဘာတွေများရှိပါသေးလဲ
။ထိုင်းကတော့တိပိပေါ့နော်။ထိုင်းကဘတ်ငါးသန်းအစိုးရလှူပါတယ
်။
ထိုင်းဘတ်ငါးသန်းကတော့တခါလေးဟိုပေါ့နော်။ဟိုလူမှုဝန်ထမ်းဝန်ကြီးဌာနရဲ့အကောင့်တွေကိုတခါလေးလွှဲပြီးပါပြီရှင်။အဲ့ဒီထိုင်းဘတ်ငါးသန်းအပြင်တခါ ဟိုဘက်ဆာပါတော့ပြင်းတိုင်းပြင်းငါတန်းထန်းလူမယ်လို့ပြောပါတယ်ဒီနေ့ဒါပေမဲ့ကျမတို့ဟို report တော့မတက်လာသေးပါဘူးဒီနေ့တော့တမတီဟိုလူတမတီတော့လက်ခံမယ်လို့တော့တင်အရင်ရထားတာရှိပါတယ်နောက်တစ်ခါဟို HR experiences ပေါ့နော်အဲသူကလည်းနှစ်တန်းလူမယ်လို့တော့ကျမတို့သိထားပါတယ်
ဟုတ်ကဲ့
အဲ့ဒါရှိပါမယ်ဟုတ်ကဲ့ဒါတော့ဟိုမရသေးဘူးပေါ့နော်နောက် pledge လုပ်ထားတဲ့နေရာမှာတော့စင်ကာပူရှိပါတယ်စင်ကာပူကတော့သူရဲ့ကျက်ချင်ကြီးကနေတဆင့်လှူပါမယ်တသိန်း US ဒေါ်လာတသိန်းမှာကနေဒါကတော့ကနေဒါနဲ့ pledge လုပ်ထားပါတယ် WSB ကနေတဆင့်ကနေဒါ Canadian dollar 5သိန်းလို့ပြောပါတယ်အ
ော်ဟုတ်ကဲ့
နောက်ပြီးတော့ Italy ကခုန EU ကတော့ Italy ကတသက်သူတို့ဟာသူတို့လှူတလားတော့မသိပါဘူးနော် Italy ကလည်း Italy ဟိုနာဂျန်နီကျက်ချင်ကြီးနဲ့လာဂျန်နီကလည်း Euro 2သိန်းခွဲလှူမယ်လို့ပြောပါတယ်နော်ကိုရီးယားကတော့သတိင်းခွဲကတော့ပကိုးတိုင်းဒေသကြီးကိုသူတို့ပါတာသူတို့ဟိုဆက်တိုက်ရိုက်လှူပါမယ်လို့ပြောပါတယ်ပက်ထရိုနက်စ်ဟုတ်ကဲ့ပက်ထရိုနက်စ်ကပြီးကြသတိင်းခွဲလာလှူပါတယ်မလေးရှားပက်ထရိုနက်စ်ပါ
ခုတည်ရတဲ့လောက်ဆိုရင်ဟိုအဓိကကစဲလုပ်ငန်းတွေကတော့ဒီလူပြန်ကယ်နဲ့ဒီဟိုဟာကနေကျက်ချင်ကြီးအဖွဲ့တို့ကဥဆောင်ပြီးဟိုနိုင်ငံတော်အစိုးရနဲ့အတူပူးပေါင်းလှုပ်ဆောင်နေတယ်ဆိုတာတော့ကျွန်တော်တို့ရေဘူးကနားလည်ပါဒါပေမဲ့ဆီယမားတို့တည်ထားတဲ့လောက်ဝင်လာတဲ့ information တွေအရာဟိုအဓိကအရေးပေါ်ဘာများလိုတယ်ဆိုတာမျိုးများ prior ဟိုပါဦးစားပေးဟိုလိုအပ်ချက်တွေများရှိပါလားဆရာ
အဲလိုတဲ့ပစ္စည်းတွေကတော့သူဆက်စားခြင်းတော့ပထမဖြစ်တော့ဆန်ရယ်နောက်ပြီးရခါကျဆန်လိုတယ်ဆိုတော့ဆန်သူ့နေရာမှာဆန်လိုတယ်ဟိုပေါ့နော်သူ့နေရာတွေကဆန်နေအကြီးရယ်နောက်ပြီးစားစရာတွေဒါပေမဲ့ဆန်စားစရာတွေတက်ကို water purifier ဒီရေတန့်စင်တဲ့ဆေးတွေလိုပါတယ်လို့ပြောထားပါတယ်ပြီးရခါအဲ့ဒါတော့ဟိုကျေစဲရင်နောက်ပြီးတော့ဟို lamp တွေပေါ့နော် emergency lamp တွေလိုမယ်နောက်ဆေးတွေလိုမယ်ဟုတ်အဲ့ဒါတွေကအရင်ပြောပြရခါပြန်လဲထူထောင်ရေးခုနဆရာနေတဲ့ပြန်လဲထူထောင်ရေးအပိုင်းကိုလည်းတခါလေးပဲဟိုကျမတို့ဒီတန်ရုံးတွေကိုအတိပေးထားပါတယ်ပြန်လဲထူထောင်တကယ်လို့ကုလူပြင်းနေဆိုလို့ရှိရင်တော့ရေးရှိရအတွက်ကိုလည်းဟိုကုလူလို့ရပါတယ်ပေါ့နော်ကျမတို့ရဲ့ဟိုတချို့ဖြူပိုင်းတွေကဟိုကျမတို့ကြီးပဲမနိုင်တာရှိမယ်ဥပမာအပြင်ဒီလမ်းလေးပြန်ဆောင်မယ်ကြားလေးပြန်ဆောင်မယ်နောက်အဲ့ site ကြိုးရေးပစ္စည်းတွေလိုပါမယ်အဲ့ဒီအတွက်ကိုလည်းသူတို့ဟိုပူပေါင်းပါဝင်နိုင်ပါတယ်ဆိုပြီးတော့ပြောထားပါတယ်ရှင်
နိုင်ငံတကာကရောက်လာကြတဲ့ရေပေးကယ်ဆယ်ရေးအခြေအနေနဲ့ပတ်သက်လို့နိုင်ငံခြားရေးဝန်ကြီးဌာနညွှန်ကြားရေးမှူးဒေါ်မှမွေးခိုင်ကိုကိုစော်ဝင်းလိုင်ကဆက်သွယ်မေးမြန်းခဲ့တာပါ VOA ကနေတင်လာနေညပဲသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့ကချင်ပြည်နယ်ဘက်ကသတင်းတပုတ်တင်ပြပါမယ်ကချင်ပြည်နယ်ပိုတာအိုခရိုင်ဆွန်ပရာဘွန်ဘက်မှာဆိုရင်မိုးရေတိုက်စားမှုကြောင့်မြစ်ကြီးနားမြို့နယ်ဆက်သွယ်ထားတဲ့မော်တော်ကားလမ်းပြတ်တောက်သွားတဲ့အတွဲဒေသခံတွေအပါအဝင်စစ်ပြေးဒုက္ခသည်တွေအနေနဲ့တွာလာရေးနဲ့စားနပ်ရိက္ခာအရေးကိစ္စတွေမှာအခက်အခဲကြုံတွေ့နေရပါတယ်အထူးသဖြင့်မြန်မာစစ်တပ်နဲ့ KIO တို့အကြာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဆွန်ပရာဘွန်တော်ရင်ဖက်မှာပိနေနေတဲ့ထောင်နဲ့ချီတဲ့စစ်ပေးရှောင်ရွာသားတွေအနေနဲ့လမ်းကြောင်းပိတ်သွားတဲ့အတွက်စားနပ်ရိက္ခာနဲ့ကျန်းမာရေးဆိုင်ရာဆိုးကျိုးတွေဖြစ်ပွားနိုင်မယ်လို့လည်းဒေသရင်ကချင်နှစ်ချင်းခရိယံအဖွဲ့ချုပ်တာဝန်ရှိသူတွေကပြောပါရယ်ကိုနိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါရယ်ရှင
်ဟုတ်ကဲ့ပါမိုးတဲထန်ရွာရေတိုက်စားခဲ့လို့ပူတအူခရိုင်ဆွန်ပရာဘွန်မြို့နယ်ဘက်မှာမြစ်ကြီးနားမြို့နယ်ဆက်သွယ်ထားတဲ့မော်တော်ကားလမ်းပျက်စီးသွားမှုကြောင့်ဒေသခံတွေပါဝင်ဝန်ထမ်းတွေနဲ့တွားလိုက်ရေးမှခက်တွေ့နေတယ်လို့ကချင်နှစ်ချင်းခရိယံဖွဲ့ချုပ်ပြန်ကြားရေးတာဝန်ခံဦးလမယော်ကပြောပါတယ
်။မြစ်ကြီးနားဆံပြဘောပူတာကိုလိုက်ရေးမှကြတော့အဲ့မိုးကြီးလို့တဒါန်တစ်စီးကျက်သွားတယ်ဆံပြဘောလိုင်းကျော်ကားလမ်းကတွားလို့မရဘူး။အဲ့ဒီမှာဆံပြဘောကတော့အနေဘလောက်အောက်ထားနိုင်တယ်လဲတီတူတွေအစိုးရတွေဘလောက်အောက်ထားနိုင်တယ်လဲတော့မသိဘူး။အဲ့ဒါလို့ဆက်လက်ပြီးမှနံပါတ်7ရခခဲနေမယ်ဆိုရင်တော့ကြာလာတော့ဒုက္ခရောက်လာနိုင်တယ်အဲ့ဒီပူတောင်မှာရှိတဲ့ဝန်ထမ်းတွေကပူတောင်မှာစံပြဖို့မှာရှိတဲ့ဝန်ထမ်းတွေကစံပြဖို့မှာအခုကစောင့်တင်နေုံရှိတာ
ကချင်ပြည်နယ်ဘက်မှာရေကြီးရေချမ်းမှုဖြစ်ပွားတာမရှိပေမဲ့လည်းရေတိုက်စားလို့လမ်းပန်းဆက်သွယ်ရေးပြတ်တောက်ခဲ့တာပါအထူးသဖြင့်ပူရာအိုနဲ့ဆွန်ပရာဘွန်တောတွင်းဘက်မှာပိတ်မိနေတဲ့မလိယံကျေးရွာနဲ့အနီးဝန်းကျင်ကျေးရွာသားကချင်စစ်ပြေးဒုက္ခသည်တွေအတွက်စိုးရိမ်နေရတယ်လို့လည်းဦးလမယောကပြောပါတယ်အခုလိုမိုးသွင်းကာလမှာကုန်းလန်းရောရေလမ်းမှာတွာလာရေးအခက်တွေ့နေတဲ့ဒေသဖြစ်တဲ့ပူတာအိုခရိုင်ဆွန်ပရာဘွန်နယ်အတွင်းကြုံတွေ့နေရတဲ့ရိတ်ခါခက်ခဲပြဿနာတွေကိုကူညီဖြေရှင်းနိုင်ဖို့နီးလန်းရှာဖွေသွားမယ်လို့လည်းအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခက်ထိန်နံကအခုလိုပြောပါတယ်
အဲ့ဒီဘက်ကသွားရလာရခက်နေတယ်တချို့တသားလေးတွေလည်းခက်နေတယ်နောက်ဒီ ARD နည်းရေလမ်းကြောင်းကလည်းသွားဖို့လာဖို့ခက်နေတယ်ဆိုတော့အဲ့ဒီဘက်ကဒီနေရာဆုံးခွာဒီလူတွေကသွားဖို့သွားဖို့ဆေးဝါးကအစမိုးထင်းမှာတော်တော်လေးခက်နေတယ်လို့အဲ့တော့ကြားတယ်အဲ့တော့အခုလည်းအဲ့ဒီဘက်ကတော်တော်ခက်ခဲတယ်ဆိုတာကြားတော့ကျွန်တော်လည်းနည်းနည်းတော့နီးလန်းချာမလို့တော့စဉ်းစားနေတယ
်မြန်မာအစိုးရစစ်တပ်နဲ့ KIU ခေါ်ကချင်လွတ်လပ်ရေးဖွဲ့တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်တောသွင်းမှာထွက်ပြေးသိမ်းရှောင်နေရတဲ့ကချင်စစ်ပြေးဒုက္ခသည်တွေအနေနဲ့လည်းလမ်းကြောင်းပိတ်ဆို့နေမှုကြောင့်အခက်အခဲတွေ့နေတဲ့အခြေအနေကိုတော့ KBC ရဲ့ပြန်ကြားရေးတာဝန်ခံဦးလမယော်ကအခုလိုပြောပါတယ်
တို့ကအခုတော့ထပ်ပြင်းနေကြတယ်တော့ထဲမှာအစိုးရကတ်မတော်လင်းပြန်တဲ့ဘုံကရှိတယ်အမြောက်ကြီးတွေနဲ့ပဝန်းကျင်ရွာတွေအားလုံးကိုလမ်းလမ်းပြစ်တဲ့ခါကျတော့ရွာသားတွေကကြောက်လို့အိုးတော့ထဲမှာထပ်ပြင်းပုံဆောင်နေကြတာအယောက်1219ရောက်ရှိတယ်ဗျဝမ်းမဆက်တွေရဲ့မရှိဘူးဗျအားလုံးမှာစမ်းမရစ်ခါဖက်တော့ထားတယ်အဲအစိုးရအဲ့ဒါပဲပိတ်ဆို့ထားတယ်ဗျအခုရေရှည်တဲ့တို့တော့တော်တော်ထွေးနေစရာရှိပါလေလို့အခုတော့မှဆမ်းမရစ်ခါပြန်လာတဲ့အခက်ခဲတွေရှိပါလေ
တိုက်ပွဲဖြစ်ပွားရာဆွန်ဘရာပေါ်မြို့နယ်တွင်စစ်ပြေးဒုက္ခသည်တွေအတွက်တွားရကူညီဖို့ကိုတော့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကနေတွားခွင့်မပြုတဲ့အတွက်ကချင်နှစ်ချင်းခရစ်ယာန်ဖွဲ့ချုပ် KBC အနေနဲ့ကူညီရေးစီစဉ်တွေကိုဆိုင်းငံ့ထားရတယ်လို့လည်းဥလမယောကပြောပါတယ်။လက်ရှိဆွန်ဘရာပေါ်စစ်ပြေးရှောင်တွေဟာအစအစပြတ်လုဆဲအနေအထားမှာရှိနေပြီးအခုလိုလမ်းပြတော့ဖြစ်ပွားမှုစန္ဒရိခါပြတ်သားမှုဖြစ်ပေါ်ခဲ့ရင်မလိုလားအပ်တဲ့ကြမ်းမာရေးဆိုင်ရာစိုးကျိုးတွေဖြစ်ပွားလာနိုင်တယ်လို့လည်းဥလမယောကပြောပါတယ
်။ဆမ်းမရှိဘူးဆမ်းမရှိတဲ့မင်းကမှအားလုံးချေခုကားရုပ်ချာမှယောဂပူမောအလုံးစုံဝင်လာမယ
်လက်ရှိမှာမြန်မာအစိုးရစစ်တပ်နဲ့တိုင်းဒေသလက်နက်ကန်ဖွဲ့တွေကနေအပြစ်ခတ်ရစဲရေးဆိုင်ရာသဘောတူညီချက်လက်မှတ်ရေးထိုးနိုင်ဖို့နှစ်ဖွဲ့ဖွဲ့တွေကနေကိုကြင်မြောက်တွေ့ဆုံဆွေးနွေးခဲ့ပြီးဖြစ်ပေမဲ့တိုင်းဒေသတွင်းမှာတိုက်ပွဲဖြစ်ပွားနေစေချင်းနေမှာရှိနေပါတယ်မြန်မာအစိုးရနဲ့တိုင်းဒေသလက်နက်ကန်ဖွဲ့အစိမ်းမြညှိနှိုင်းရေးကော်မတီတို့အကြားဆွေးနွေးညှိနှိုင်းနေစေငင်းချိုင်ရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့ကချင်နှစ်ချင်းခရီးရန်ဖွဲ့ချုပ်ပြန်ကြားရေးတာဝန်ခံဥလမယောကအခုလိုသုံးသပ်ပြောဆိုသွားပါတယ်
။ရင်းချိုင်းရေးအမှန်တကယ်လုပ်ချင်ရင်တော့တိုက်စစ်မဖြစ်ပါဘူးထုံးစစ်မဖြစ်ပါဘူး။တိုင်းရင်းသားတွေကတစ်ဖက်ကနည်းနည်းဆိုင်တာမဟုတ်ဖိတိုက်ထားပြီးမှစောက်ပြီးလားဆိုမှအဲ့လိုအခြေအနေမျိုးနဲ့အတက်ကြိုင်တယ်မှလက်မထိုးရအခြေအနေကြတော့အောင်မြင်နိုင်မှာမဟုတ်ပါဘူး
။လက်ရှိမြန်မာနိုင်ငံသွင်းမှာတိုင်းနယ်ပြည်နယ်နှံ့ရည်ကြီးရည်ရှံမှုကြောင့်အတိဒုက္ခရောက်နေတဲ့ရေဘေးဒုက္ခသည်တွေကိုအကူအညီပေးနေတယ်လို့စစ်ဘေးတံကြောင့်အတိဒုက္ခရောက်နေတဲ့ဒုက္ခသည်ရေကိစ္စတွေကိုမေ့လျော့မသားပဲဝိုင်းဝန်းကူညီပေးဆောင်သွားဖို့ကိုလည်းဥလမယောကတိုက်တွန်းပြောဆိုသွားပါတယ်ခင်ဗျာ
။နိုင်ကွန်းအိမ်မရှင်ခုတစ်ဆက်တဲ့ချင်းပြည်နယ်ဘက်ကအရေးကြီးတဲ့အခြေအနေနောက်ဆက်တွဲသတင်းတစ်ပုဒ်တင်ပြပါမယ်။ချင်းပြည်နယ်ဟာခါမြို့မှာမိုးများပြီးမြေပြိုဓာတ်တွေဖြစ်ပွားပြီးတဲ့နောက်မြေပြိုမဲ့အန္တရာယ်ရှိတဲ့ရပ်ကွက်တွေကိုရွှေ့ပြောင်းပေးဖို့စီစဉ်နေပြီလို့ချင်းပြည်နယ်အစိုးရအဖွဲ့ဝင်တဦးကပြောလိုက်ပါရယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရယ်ရှင်။
ဟုတ်ကဲ့ပြီးခဲ့တဲ့လကအဆက်မပြတ်ရွာသွန်းခဲ့တဲ့မုတ်တုံမုံနဲ့မုံတန်းကြောင့်မြမပြည်တဝါမှာရေကြီးရေရှမ်းနာတွေဖြစ်ခဲ့တယ်လို့ချင်းပြည်နယ်အနှံ့မှာလည်းမြေပြိုပြီးလမ်းတဒအဆောက်အုံတွေပြိုကျပျက်စီးတာတွေဖြစ်ခဲ့ရမှာဟာခါမြို့မှာတော့နေအိမ်တွေရာနဲ့ချီပြီးပျက်စီးခဲ့ပါတယ်ဒီလိုမြေပြိုပြီးနေအိမ်တွေပျက်စီးခဲ့တဲ့နောက်ဟာခါမြို့ဘူမိဗေဒအခြေအနေကိုလေ့လာဆန်းစစ်ပြီးပြောင်းရွှေ့ရေးအတွက်ပြည်နယ်အစိုးရကပြင်ဆင်နေကြောင်းချင်းပြည်နယ်အစိုးရဗန္ဒာရေးဝန်ကြီးဦးနန်းစမုံကပြောပါတယ်
ဒီနေ့ပတ်သက်လို့တော့မနီယာဘူမိဗေဒပြည်နယ်ရှင်ကလေးဦးတလေးရောက်လာတယ်အဲလေးဦးကဒီကလေးနေဖလမ်ဟာခါတလာတော့သူဟာခါရောက်ရင်သူရောက်ခွင့်နဲ့ပြီးပြီးတော့သူရောက်ခွင့်ကနေဘယ်နေရာဘယ်နေရာဒီအာလုံးတင်တယ်ဆိုတာသူနဲ့တိုက်တင်ပြီးတော့ကျွန်တော်တို့ကအရှင်းတဲ့နေရာတွေကိုသူတို့နဲ့ကြည့်မယ်ကြည့်ပြီးမှဘယ်နေရာမှာနေရာကကြည့်မယ်ဆိုတာသိရမယ်ပေါ့နော်
လောလောဆယ်မှာတော့တမျိုးလုံးပြောင်းရွှေ့ဖို့တဲ့နေလို့မဖြစ်တဲ့နေရာတွေကိုအရင်ပြောင်းရွှေ့ဖို့ပြင်ဆင်နေကြောင်းလည်းဆက်ပြောပါတယ
်အဓိကကတော့ဟိုလက်ရှိတင်ပြူတဲ့ဟာကြီးယာယီတဲ့ဟာကြီးနောက်မဏိသိန်းနဲ့အာရီတော့အရင်ပြောင်းရမှာပေါ့နော်နည်းနည်းခံတာပြီးတယ်ဆိုတဲ့နေရာမျိုးတော့ဟိုလောလောဆယ်ပြန်ပြောင်းချင်မှပြောင်းမှာပေါ့ဒါမဲ့ရည်စည်အတွက်တော့အားအားတွေလည်းဟိုကျန်တဲ့မဏိသိန်းရဲ့အနေထားတွေလည်းရှိတဲ့နေရာတွေလည်းရှိပါတယ်။တမျိုးလုံးတော့မဟုတ်သေးပါဘူး။တမျိုးလုံးတော့မဟုတ်ဘူး။ဟိုအန်ရယ်ရှိတဲ့နေရာတွေကိုတော့ပြောင်းကိုပြောင်းရမှာပါ
။ပြည်နယ်အစိုးရရုံးကတာဝန်ရှိသူတဦးကတော့ဘူမိဗေဒပညာရှင်တွေလေ့လာပြီးဟာခါမြို့မှာဆက်လက်နေထိုင်ဖို့မတင်ဘူးလို့သုံးသပ်ရင်တမျိုးလုံးပြောင်းရွှေ့ဖို့လည်းဖြစ်လာနိုင်ကြောင်းနဲ့ဒီလိုပြောင်းရွှေ့ဖို့လိုအပ်လာရင်ပြည်နယ်လွှတ်တော်မှာတင်ပြဆုံးဖြတ်ချက်ရယူမှာဖြစ်ကြောင်းပြောပါတယ်။ဟာခါမြို့ကန်တူကတော့အခုလိုပညာရှင်တွေလာရောက်လေ့လာတာကိုကြိုဆိုကြောင်းပြောပါတယ်
။ဘူမိပညာရှင်တွေအဲ့လိုလာတာကျွန်တော်တို့လည်းဝမ်းသာပါတယ်ဟုတ်တယ်။သူတို့ကပညာရှင်တွေဆိုတော့နေကြီးရဲ့အခြေအနေကိုရှိမှဘလောက်ထိခံနိုင်မလဲပေါ့ဘလောက်ထိအန္တရာယ်ရှိတယ်ပေါ့အဲ့လိုမျိုးစမ်းသပ်ပြီးတော့ကြီးစုပေးတာကျွန်တော်တို့အတွက်လည်းဟောပေါ့စိတ်ထင်းမှာပို့ပြီးတော့ချမ်းသာတာပေါ့နော်
ဟာခါမြို့မှာမြေပြိုရာကြောင့်ဒုက္ခသည်9000ကျော်လောက်ဟာမြို့ပေါ်ကဖျားကျောင်းတွေစာတင်ကျောင်းတွေနဲ့ကယ်ဆယ်ရေးစခန်းတွေမှာနေထိုင်နေကြပါတယ်။ဒီရက်ပိုင်းမှာတော့ဟာခါကလေးလန်ပြန်ပွင့်သွားပြီးကားငယ်တွေစတင်ပြေးဆွဲနေပြီဖြစ်ပါတယ်။ စူးစူးဝါးဝါပျက်စီးခဲ့တဲ့ဟာခကန်ကောလန်းကိုတော့ပြင်ဆင်နေစေအခြေအနေမှရှိပါတယ
်ကိုမိုးစောပါရှင်ခုတော့ရွေးကောက်ပွဲသတင်းဖက်အလဲပေးပါဦးမယ်ရွေးကောက်ပွဲအတွက်ကိုယ်စားလှယ်လောင်းတင်တွင်းမဲ့အဆုံးတတ်တော်မဲ့အချိန်မှာအတိတ်ကအတိုက်ခံ NLD ပါတီဖက်ကတော့ကိုယ်စားလှယ်လောင်းအပြည့်အသတ်မတင်သွင်းနိုင်သေးပဲအပြောင်းအလဲတွေရှိနေဆဲဖြစ်ပါတယ်။လာမယ့်ရွေးကောက်ပွဲအတွက်နိုင်ငံရေးပါတီ80နီးပါးတို့ကကိုယ်စားလှယ်လောင်း4000လောက်တင်သွင်းထားပြီးဖြစ်ပါတယ်။နိုင်ငံရေးပါတီရဲ့ရွေးကောက်ပွဲကိုယ်စားလှယ်လောင်းတင်သွင်းနိုင်မှုအခြေအနေတွေကိုတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါရရှင်
။ဟုတ်ကဲ့ပါရှင်။လွတ်တော်ကိုယ်စားလှယ်လောင်းအမည်စရင်တင်သွင်းရမယ့်ရဲ့အပြီးသတ်တော်မယ့်အချိန်မှာပဲအဓိကတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကတော့ကိုယ်စားလှယ်လောင်းအမည်စရင်နေအပြီးသတ်မတင်သွင်းနိုင်သေးပဲအပြောင်းအလဲတွေရှိနေစေဖြစ်ပါတယ်။ဩဂုတ်လ10ရက်နေ့အထိကိုယ်စားလှယ်လောင်းအပြောင်းအလဲဓာစင်နဲ့ချီပြီးရှိတဲ့အကြောင်းပါတီရဲ့ဗဟိုအလုံးမှုဆောင်တဦးဖြစ်တဲ့လွတ်တော်အမတ်ဦးဝင်းမြင့်ကပြောပါတယ်
။သူကဟိုဗျာစီးပွားရေးကြောင့်မလွတ်မလပ်ဖြစ်တော့တက္ကသိုလ်ရတယ်နဲ့မလွတ်မလပ်ဖြစ်တော့ဆက်လို့လို့မရပဲလာမှုကတာရှိတယ်တချို့အချမ်းမကြီးကြောင့်ပေါ့နော်တချို့ကလည်းဗာလဲဆိုလို့ရှိရင်နိုင်ငံသားမိဘနှစ်ပါးမွေးတာမဟုတ်လို့ပေါ့တချို့ကလည်းနိုင်ငံမှာတစ်ဆယ်ပဲယူကောက်ဝယ်မတန်ရရဲ့တော့တစ်ဆယ်နဲ့တစ်ဆယ်တစ်ဆယ်ကနေမဟုတ်လို့ပေါ့တချို့ကလည်းဘယ်လိုလဲဆိုလို့ရှိရင်ဟိုနေ့ပေါ့ဟိုအမှုခင်းမပြီးသေးလို့ပေါ့အဲအဲ့ဒါမျိုးတွေသူတို့ပြောနေတယ်သူတို့လာပြီးတော့လူသားနေတာတော့ရှိတယ်အဲ့ဒါပဲအဲအခုဆိုလို့ရှိရင်ယနေ့အထိပေါ့ယနေ့အထိကိုဒီနေ့တိုင်းဒီနေ့တိုင်းအားလုံးဆိုရင်ဒီနေ့တိုင်းနေရာလာတာဆိုလို့ရှိရင်မိတိကတော့ကျွန်တော်ဒီနေ့ release တော်တော့ရှိပြီလား
လွတ်တော်အမတ်1100လောက်တင်သွင်းဖို့ရှိတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့ဩဂုတ်လ9ရက်နေ့အထိကိုယ်စားလှယ်ပေါင်း600ကျော်တင်သွင်းထားပြီးဖြစ်ပါတယ်လွတ်တော်အမတ်လောင်းနေရာအပြောင်းလဲတွေကြောင့်ပါတီရဲ့လွတ်တော်ကိုယ်စားလှယ်တင်သွင်းမှုမှာအဟန့်အတားမဖြစ်စေဘူးလို့လည်းဦးဝင်းမြင့်ကပြောပါတယ်ဒါ့အပြင်ပါတီရဲ့လွတ်တော်ကိုယ်စားလှယ်လောင်းတွေကိုပိုင်ဆိုင်မှုတွေလည်းစီးစစ်နေတယ်လို့သူကပြောပါတယ
်။ပိုင်ဆိုင်မှုတွေစီးစစ်တာကတော့ကျွန်တော်တို့အဒီယာကကိုယ်စားလှယ်အရင်စီးစစ်ထားဖို့ပဲလို့ကိုယ်စားလှယ်အရင်စီးစစ်ထားပြီးလို့ရှိရင်သူတို့ပိုင်ဆိုင်မှုတော့တခါတည်းတွဲတင်ခိုင်းတာပါပေါ့။တွဲတင်ခိုင်းတော့ဒီကိုယ်စားလှယ်နေရာကျွန်တော်တို့ဟိုအဖို့ချုပ်ကယူတဲ့ရှင်နိုင်တဲ့ကိုယ်စားလှယ်ရှင်ထွက်ပြီဆိုလို့ရှိရင်သူတို့ရဲ့ပိုင်ဆိုင်မှုတွေကိုကျွန်တော်တို့ဥက္ကရာကနေပြီးတော့ဒီကွန်ပျူတာကွန်ပျူတာပေါ့သူကသူတင်လာလိမ့်မယ်ချက်ပြည့်ပြီးတော့အဲဒီမထိုင်တဲ့လူတွေကတော့အိတ်ပိတ်ပြီးပြောင်းမှာပါအကုန်လုံ
း။နွေမာလာရှင်းရနေမှာချင်းဖမယ်လွတ်တော်ကိုယ်စားလှယ်ရွေးကောက်ပွဲအတွက်လွတ်တော်အမတ်လောင်းစီရင်တွင်သွင်းမှုတွေကတော့ဩဂုတ်လ14ရက်နေ့မှာအဆုံးသတ်မှာဖြစ်ပါတယ်။လက်ရှိအာဏာရပြည်ထောင်စုချန်ခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီဘက်ကပြီးခဲ့တဲ့နှစ်တွေကစလို့ကိုယ်စားလှယ်လောင်းနေတတ်မှတ်ခဲ့တာဖြစ်လို့လွတ်တော်အမတ်လောင်းတင်သွင်းမှုမှာအခက်အခဲမရှိဘူးလို့ပြောဆိုထားပြီးအခုအချိန်ထိလွတ်တော်အမတ်လောင်း1008ဦးတင်သွင်းထားပြီးဖြစ်ပါတယ်။တိုင်းသားနိုင်ငံရေးပါတီတို့အတင်းမှာတော့ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီကအမတ်နေရာအများဆုံးတင်သွင်းထားပါတယ်။ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးဆိုင်အိုက်ပေါင်းကအခုလိုပြောပါတယ
်။မြို့နယ်ပေါင်းကကျွန်တော်68မြို့နယ်ဝင်ပြိုင်မယ်လို့တော့ကိုဆိုလည်းပေါ့မရကြော်တယ်။ကျွန်တော်တို့မူအဓိကမူဝါဒကတော့နံပါတ်1ကတော့ဖက်ဒရယ်ပြည်ထောင်စုဖြစ်ပေါ်လာရေးပေါ့။နံပါတ်2ကကျွန်တော်တို့ဂျာဖြူပါတီရရှမ်းပြည်နယ်အစိုးရဖွဲ့စည်းနိုင်ရေးပေါ့။ရှမ်းပြည်နယ်အစိုးရဒီမဟုတ်ဘူးကျွန်တော်ကချင်းပြည်နယ်မှာအဲ့ကျွန်တော်အစွားဖွဲ့တဲ့မှာပါရမယ်။ပါဆိုတော့ကချင်းပြည်နယ်မှာ18မြို့နယ်ပဲရှိတယ်။ကျွန်တော်9မြို့နယ်ဝန်ပြိုင်နေ။အလားတူပဲကယားပြည်နယ်မှာ9မြို့နယ်ရှိတယ်။ကျွန်တော်9မြို့နယ်ဝန်ပြိုင်နေ။အဲ့ဒီမှာလဲကျွန်တော်တို့ဒီမြို့နယ်ပြည်နယ်3ခုမှာကျွန်တော်မကျော်ပြည်နိုင်မယ်လို့ကျွန်တော်လုံးဝယုံကြည်ပါတယ်
။လက်ရှိချိန်မှာတော့လက်ရှိအာဏာရပြည်ထောင်စုချန်ခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီကကိုယ်စားလှယ်တထောင်ကျော်နဲ့အများဆုံးတင်သွင်းထားပြီးအရင်မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီတစ်ဖြစ်လဲတိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီကကိုယ်စားလှယ်လောင်း650လောက်တင်သွင်းထားနိုင်ပြီးဒုတိယအများဆုံးတင်သွင်းထားတာလည်းဖြစ်ပါရဲ့ရှင
်။မတင်ကြီးထိုက်စုစီတင်ပြသွားတာပါရှင်။ကျမတို့ VOA ကထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးအင်တာနက်ကနေတဆင့်ဝေဖန်အကြံပေးစာတွေပို့လို့ရတယ်။တော်တာရှင်တွေနားဆင်လို့ရတဲ့တေးတချင်တွေတောင်းယူလို့ရဆိုရင် VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့သူတွေအတွက်ကတော့0932312555လေးကိုခေါ်ဆိုနိုင်ပါတယ်။စာလိုက်ကနေဆက်သွယ်လို့ရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်စာလိုက်တက်တာအမှတ် 855 ဘ ഹു စာလိုက်ကြီးရန်ကုန်မြို့ကိုရေးသားပေးဖို့နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတူ 24, 25 နဲ့ 32 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့တင်းလာနဲ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့ရော Washington DC ကနေလိုင်းဒိုမီတာ25 30နဲ့51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့နားဆင်ရမယ့်အစီအစဉ်ထဲမှာတော့
ဒီပိတ်ဆိုင်ပါရဲ့ဒီကျွန်တော်တို့တငယ်ချင်းတွေသုံးတာပဲဒီဆွေးနွေးတဲ့ခါကျတော့ရှင်အဲ့ဆွေးနွေးမှုကကျွန်တော်တို့လို့လာဆွေးနွေးလို့မရအောင် AI ဝိုင်းတွေကိုကြည့်နေရမယ်ဖာညာတို့ကြည့်အဲ့ဒါအဆင်ပြေတော့
မြန်မာဒီမိုကရေစီရေကြိုးပမ်းမှုကာလတရှောင်းတက်ကြွလှုပ်ရှားသူတယောက်ဖြစ်တဲ့ကိုလိုင်ဝင်းဆွေရဲ့ယုံကြည်ရာကိုသူယုံကြည်ရာအစီအစဉ်မှာကြားရမှာပါဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်တွေကိုလည်းနားဆင်ရမှာပါခုရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်မှာတော့တရားမဝင်ငါခိုးဖမ်းမှုတွေအကြောင်း VOA သတင်းထောက်ဂျိုဒီကပူအသတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာတင်ပြပေးထားပါတယ်ရှင်
တရားမဝင်ငါခိုးဖတ်မှုနှုတ်ဟာနှစ်စဉ်ပင်လယ်ဇာတန်ကျေ26တန်းလောက်ရှိပြီးငွေကြေးအဖြစ်ကမ္ဘာစီးပွားရေးကိုနှစ်စဉ်အမေရိကန်ဒေါ်လာ26ဘီလီယံလောက်ထိကနှစ်နာစေပါတယ်ငါခိုးဖတ်မှုဟန်တားနိုင်ရေးအတွက်ဥတီလှုပ်ဆောင်နေတဲ့နိုင်ငံတကာသဘောတူညီချက်ဟာလည်းအခုအချိန်မှာအရှင်ရလာနေပြီဖြစ်ပေမဲ့တကယ်တမ်းအတည်ပြုချက်ရနိုင်ဖို့အတွက်ကတော့နောက်ထပ်ထောက်ခံသူအများအပြားလိုအပ်နေတုံးပဲလို့ဆိုပါတယ် IUU လို့ခေါ်တဲ့တရားမဝင်တဲ့အတိပေးခြင်းမရှိတဲ့ဥပဒေနဲ့ကန့်ညီခြင်းမရှိတဲ့ငါဖမ်းမှုတွေဟာစီးပွားရေးအရာထိကနစ်နာစေုံနဲ့မကဘဲစစ်နယ်ရခဖူလုံမှုနဲ့ဇီဝမျိုးစိတ်ကွဲပြားမှုတွေကိုပါချင်းချောက်နေတဲ့အလို့ရဖြစ်ပါတယ်။တရားမဝင်တဲ့အတိပေးခြင်းမရှိတဲ့ဥပဒေနဲ့ကန့်ညီခြင်းမရှိတဲ့ငါဖမ်းမှုတွေရဲ့အောက်မှာခွင့်ပြုချက်မရဘဲဖမ်းဆီးတာတားမြစ်ထားတဲ့ရှားပါးရေးတရားတွေကိုဖမ်းဆီးတာပိတ်ပင်ထားတဲ့ငါဖမ်းကိရိယာတွေနဲ့ဖမ်းဆီးတာအပြင်သမချက်တဲ့ကြော်လွန်ဖန်းစီတာတို့လည်းပါဝင်တယ်လို့ FAO ကုလသမဂ္ဂစာနာရိတ်ခါနဲ့စိုက်ပျိုးရေးအဖွဲ့ကပြောပါတယ်။အဲ့ဒီလိုဖန်းစီမှုတွေကတကမ္ဘာလုံးရဲ့ပင်လင်စာစားသုံးမှုစုစုပေါင်းရဲ့15ရာခိုင်နှုန်းလောက်ရှိတယ်လို့ဆိုပါတယ်။ဒေါက်တာမက်သျူကာမီလယ်ရီဟာ FAO ရောမရုံးခွဲကငါးဖန်းလုပ်ငန်းနဲ့ရင်းနဲ့ဆိုင်တဲ့မူဝါဒရေးရာဆိုင်ရာစီးပွားရေးဌာနကွဲကပါသမုဒ္ဒရာအတွင်းငါးဖန်းတင်မောအကြီးစားတွေနဲ့ငါးဖန်းနေတာကနေကန်ယူရန်ဒေတာတစ်လျှောက်မှာအသေးစားငါးဖန်းတဲ့သူတွေအထိတရားမဝင်ငါးဖမ်းတဲ့ပြဿနာဖြစ်နေတာလို့သူကပြောပါတယ
် illegal fishing could be that vessels are fishing in areas where fishing is prohibited because there are fragile ecosystems which can
တရားမဝင်ငါးဖမ်းနေဆိုတဲ့နေရာမှာတတ်မှတ်ထားတဲ့နေရာတစ်ခုမှာဂေယစနစ်ကနှုတ်ငယ်လွန်တဲ့အတွက်အဲ့ဒီနေရာမှာငါးမဖမ်းကြဘူးတားမြစ်ချက်ထုတ်ပြန်ထားတဲ့နေရာတွေမှာငါးဖမ်းတာမျိုးတကယ်လို့အဲ့ဒီနေရာမှာသာငါးဖမ်းခဲ့ရင်အဲ့ဒီမှာရှိတဲ့ဂေယစနစ်ပျက်စီးသွားနိုင်တာမျိုးဒါမှမဟုတ်လေငါးဖမ်းတဲ့နေရာမှာတားမြစ်ထားတဲ့ငါးဖန်းကိရိယာတွေကိုအသုံးပြုပြီးဖန်းစီတာမျိုးတွေပေါဝင်ပါတယ်။ဥပမာငမားကြီးတွေကအသိကြီးလွန်းနေတာ၊ပိုက်တွေရဲ့အကွက်တွေကအသိသေးလွန်းတာစသဖြင့်ပေါ့
။ဒါအပြင်အတိမပေးပဲငါးဖန်းတာလိုအပ်တာတဲ့ short အတိပေးပြီးငါးဖန်းတာတွေဟာလည်းကြဲကြဲပြန့်ပြန့်ဖြစ်ပေါ်နေတယ်လို့သူကပြောပါတယ
်။ Fishing vessels just fail to report on their catches through logbooks for example.
ငါဖမ်းသင်းမော်တွေအနေနဲ့သူတို့ဖမ်းပြီးတဲ့နောက်စောက်ထဲမှာမှတ်တမ်းတင်ထားတဲ့အတိုင်းအမှန်တိုင်းစီးရင်မတင်ပြတာဒါမှမဟုတ်လေ electronic စနစ်နဲ့မှတ်တမ်းတင်ထားတာကိုလိမ်လည်စီးရင်ပို့တာတွေလုပ်တတ်ကြပါတယ်ဒါမှမဟုတ်လေသူတို့ဘယ်မှာရှိတယ်ဆိုတာကိုအမှန်အတိုင်းမပြောတာလည်းဖြစ်တတ်ပါတယ်ဒါကြောင့် IUU လို့ခေါ်တဲ့တရားမဝင်တဲ့အသိပေးခြင်းမရှိတဲ့ဥပဒေနဲ့ကိုက်ညီခြင်းမရှိတဲ့ငါဖမ်းမှုဆိုတဲ့နေရာမှာငါဖမ်းသမားတွေအနေနဲ့ဥပဒေချိုးဖောက်လို့ရနိုင်တဲ့နည်းလမ်းတွေအများကြီးရှိပါတယ်
တရားမဝင်ငါခိုးဖမ်းမှုကရှားပါတရိတ်ဆန်အဖြစ်တတ်မှတ်ထားတဲ့ငါးတွေကိုလည်းထိခိုက်စေနိုင်တယ်လို့ဒေါက်တာကာမီလယ်ရီကပြောပါတယ
် When we say endangered not in the sense of endangered as being on the verge of extinction but endangered in the sense that
ရှားပါတရိတ်ဆန်လို့ဒီနေရာမှာကျွန်တော်တို့ပြောတာကလုံးဝမျိုးတုံသွားတော့မဲ့ endangered နဲ့ရင်ဆိုင်နေရတဲ့ရေသတ္တဝါတွေကိုဆိုလိုတာမဟုတ်ပါဘူးငါးမျိုးစားတစ်ခုတည်းကိုအဖမ်းများလွန်းရင်တဖြည်းဖြည်းရှားပါသွားမှာကိုဆိုလိုတာဖြစ်ပါတယ်ကောင်းတဲ့ငါးတွေကိုပဲဖမ်းလို့နေရင်နောက်ပိုင်းမှာအရေးအတွက်နှဲလာပြီးနောက်မျိုးဆက်တွေအတွက်မကြံတော့ပဲဖြစ်သွားပါလိမ့်မယ်
တရားဝင်ဖမ်းတာပဲဖြစ်ဖြစ်တရားမဝင်ဖမ်းတာပဲဖြစ်ဖြစ်ပ ဖမ်းပြီးသမျှငါးတွေကိုစိတ်ကန်းကိုတဲလာပြီးရောင်းချကြရမှာဖြစ်ပါတယ်။ဒါကြောင့်လဲစိတ်ကန်းတွေဟာဖမ်းမိလာတဲ့ငါးတွေကိုစစ်ဆေးဖို့အတွက်နေရာကောင်းဖြစ်ပါတယ်။စိတ်ကန်းနိုင်ငံများရဲ့တရားမဝင်တဲ့အသိပေးခြင်းမရှိတဲ့ဥပဒေနဲ့ကန့်ညင်ခြင်းမရှိတဲ့ငါးဖမ်းမှုခံတားရေးပိတ်ပင်ရေးနဲ့ပပျောက်ရေးဆိုင်ရာသဘောတူညီချက်ကို2009ခုနှစ်မှာ FAO အဖွဲ့ဝင်နိုင်ငံတွေကပြဋ္ဌာန်းခဲ့ကြပါတယ်
။ The agreement lays down a minimum set of procedures that every port state must
ကိုစီကန်းကိုကတ်လာတဲ့နိုင်ငံသားကငါးဖမ်းသင်္ဘောတွေကိုစစ်ဆေးတဲ့နေရာမှာလိုက်နာရမယ့်စီကန်းသတ်မှတ်ချက်တွေကိုအဲ့ဒီသဘောတူညီချက်ထဲမှာပြဋ္ဌာန်းထားပါတယ်။အဲ့ဒီမှာနိုင်ငံသားကသင်္ဘောတွေကန့်ကွက်ခွင့်တောင်းလာပြီးဆိုရင်ပထမဆုံးမဖြစ်မနေလိုက်နာဆောင်ရရမယ့်အချက်တွေပါဝင်ပါတယ်။လူတစ်ယောက်ကနိုင်ငံခြားတိုင်းပြည်တစ်ခုကိုသွားလေတယ်လို့မျိုးပါ။တချို့ကိစ္စတွေမှာခင်ဗျားအနေနဲ့ပြည်ဝင်ခွင့်ဗီဇာတောင်းခံရတယ်လို့မျိုးဖြစ်ပါတယ်
။ဖမ်းမိလာတဲ့ငါးတွေဟာတရားဝင်ဟုတ်မဟုတ်ဆိုတာကိုစစ်ဆေးရမယ့်အချက်လဲအဲ့ဒီသဘောတူညီချက်ထဲမှာပါဝင်ပါတယ
်။ The agreement goes further in saying that every port state that is every country that is accepting foreign vessels into their
သဘောတူညီချက်ထဲမှာထပ်ဖို့ပြထားတာကစိတ်ကန်းရှိတဲ့တိုင်းပြည်တိုင်းဆိုလိုတာကတော့နိုင်ငံသားကငါးဖမ်းသင်္ဘောတွေကိုလက်ခံတဲ့တိုင်းပြည်တိုင်းဘယ်နေရာမှာစိုက်ကပ်ရမယ်ဆိုတာကိုသတ်မှတ်ထားရမှာဖြစ်ပါတယ်။ဘယ်စိတ်ကန်းကိုနိုင်ငံသားသင်္ဘောတွေစိုက်ကပ်ခွင့်ရှိတယ်ဆိုတာကိုသတ်မှတ်ထားရမယ်။အဲ့ဒီစိတ်ကန်းတွေမှာသဘောတူညီချက်အရသတ်မှတ်ပြဋ္ဌာန်းထားတဲ့အနေအဆုံအဆင့်လိုက်နာဆောင်ရမယ်လှုပ်ထုံးလုပ်နည်းတွေရှိရပါမယ်။အဲ
့ဒီစိတ်ကန်းတွေရဲ့ပြင်ပမှာလှုပ်ဆောင်နိုင်တာတွေကတော့ဆက်သွယ်ရေးဂျိုဒူကာတစင်ငါးဖမ်းသင်္ဘောတွေရဲ့လှုပ်ရှားမှုတွေကိုစောင့်ကြည့်တာငါဖမ်းခွင့်ပြုထားတဲ့ဇုံအတွင်းမှာကင်းလက်ရေရင်နေဆေလွတ်ပြီးစောင့်ကြည့်တာမျိုးလည်းလုပ်နိုင်ပါတယ်။ဒီသဘောတူညီချက်အကျုံးဝင်မှုအတွက်နိုင်ငံပေါင်း25နိုင်ငံကသဘောတူလက်မှတ်ထိုးရမှာဖြစ်ပါတယ်။ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံပေါင်း12နိုင်ငံကသဘောတူထားပြီးဖြစ်ပါတယ်။ဒီနေရာမှာတခုရှိတာကဥရောပသမဂ္ဂဟာနိုင်ငံအများစုနဲ့ဖွဲ့စည်းထားတဲ့အဖွဲ့အစည်းဖြစ်ပေမဲ့လည်းသူ့တစ်ဖွဲ့လုံးကိုတနိုင်ငံအဖြစ်သာသတ်မှတ်ထားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုထဲမှာတော့အဲ့ဒီသဘောတူညီချက်ကိုလက်မှတ်ထိုးနိုင်ဖို့အတွက်တိုးတက်မှုတွေရှိလာနေပြီဖြစ်ပါတယ်ခင်ဗျာ။
သောဝင်းလိုင်းစီစဉ်တည်ဆက်ထားတဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါရဲ့ရှင် VOA ကနေတင်လာတဲ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါရယ်ခုတော့မနက်ဖြန်အင်္ဂါနေ့ည9:00နာရီတရိုက်လေးလိုင်းစီစဉ်မှာဘာကြောင်းနေဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင
်ယူကော့ဘွေးရီဂျင်ပါဘူလာပိုင်းမဲ့လူတော့တဲ့အချိန်မှာမြန်မာတနိုင်ငံလုံးနီးပါးရေဘေးဒဏ်ကြီးကျယ်ခံနေရပါတယ်ရေဘေးကြောင့်ရေကောက်ပွဲအပေါ်ဘယ်လိုအကျိုးဆက်တွေရိုက်ခတ်လာနိုင်ပါသလဲရေဘေးဒုက္ခကနေနလန်ထူဖို့ကြိုးစားနေကြရတဲ့မဲဆန္ဒရှင်လူထုမဲပေးနိုင်မဲ့လွတ်လပ်မျှတတဲ့ရေကောက်ပွဲဖြစ်လာဖို့ဆိုရင်ဘာတွေပြင်ဆင်ထားဖို့လိုမလဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါ။အဝင်ဆွေးနွေးလူတွေသောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားလို့ရပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းစာနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။ VOA American အတန်းရဲ့တရိုက်လေးလိုင်းစီစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ချက်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်။အခုတော့သတင်းပတ်ဆိုင်ကဏ္ဍတစ်ခုဖြစ်တဲ့ blogger ပြောသမျှအစီအစဉ်ရဲ့အလဲပါမဆုမြတ်မွန်စီစဉ်ပြီးကိုသားညုံကအကူအညီတင်ဆက်ထားပါရရှင
် Où est le restaurant? Combien de personnes?
မဆုမြတ်မွန်ကြီးဘာလို့လုံနေတာလဲဗျဘာစကားသံတွေတော့
ကိုသားညုံခဏလေးနေအောင်ခဏလေးနေအောင်ဒီမှာ Google Translate ကိုစမ်းနေတာ
။အော်ဒီတလောတော့က Google က update လုပ်လိုက်တဲ့ဆိုတော့ Google ဘာသာပြန် app လာဗျ။တော်တော်ပိုကောင်းသွားလာဗျ။ဒီကြောင့်တော့ဆောင်းမတွေတော်များများမှရေးနေကြတာတော့တွေ့ရဲ့
။အခုစမ်းကြည့်နေတဲ့လောက်ကတော့မဆိုးပါဘူး။ခုနကတည်းကအင်္ဂလိပ်ကနေပြင်သစ်လိုဘာသာပြန်တာကိုစမ်းကြည့်နေတာ။အသံထွက်တွေကတော့ဒီဆက်ကပြောနေတာဆိုတော့တကယ်လူတစ်ယောက်ပြောနေတယ်လို့မျိုးတော့အတိအကျမမှန်ဘူး။ဒါပေမဲ့တော်တော်လေးနှီးစပ်ပါတယ်။လမ်းနံပါတ်တွေပါတယ်ဆိုလို့ရှိရင်ဘယ်လမ်းကိုပြောနေတာလဲဆိုတာမျိုးလောက်ကတော့သဘောပေါက်ပါတယ်။Google Translate app အသစ်နဲ့ပတ်သက်ပြီးတော့ Google ရဲ့ blog မှာဆိုထားတာကတော့သူတို့ရဲ့ Google Translate application ထည့်ထားတဲ့ mobile လက်ကင်ဖုန်းတွေကိုအသုံးဝင်တဲ့ဘာသာပြန်ဆက်တွေအဖြစ်နဲ့သုံးနိုင်အောင်လို့ရည်ရွယ် update လုပ်ထားတာပါတဲ့
အခု update လုပ်ထားတဲ့ Google ဘာသာပြန် app ကဖုန်းရဲ့ camera နဲ့ microphone ကိုသုံးပြီးတော့လမ်းပေါ်ကဆိုင်းဘုတ်တွေ poster တွေကိုချက်ချင်းဘာသာပြန်ပေးနိုင်ပြီဆို
ဟုတ်တယ်ကျွန်တော်အခုနောက်ကပဲအဲ့ဒါစမ်းနေတာ ဥမာဆိုင်းဘုတ်တစ်ခုကိုသူ့ရဲ့ app ထဲမှာပြထားတဲ့အတိုင်းကင်မရာနဲ့ချိန်ရိုက်လိုက်ပြီဆိုတာနဲ့အဲ့ဒါဘာတွေပြောထားလဲဆိုတော့ချက်ချင်းဆိုသလိုဘာသာပြန်ထားတဲ့စာတွေပေါ်လာတယ်။ internet ချိန်မထားလို့ရှိရင်လည်းအဲ့ဒီဘာသာပြန်ပေးတဲ့ function သုံးလို့ရတယ်
။အဲ့ဒါမျိုးကအရင်ကတည်းက Google Translate app ကလုပ်ပေးနိုင်တာပဲမဟုတ်ဘူးလားဗျ။အရင်ကတည်းကဘာသာစကား36မျိုးကိုဘာသာပြန်ပေးနေတယ်ဆို
။ဖုန်းကင်မရာနဲ့ရိုက်ထားတဲ့စာတွေကိုအရင်တော့ကဘာသာပြန်ပေးနိုင်တယ်ဆိုတော့ဟုတ်ပါတယ်။ဒါပေမဲ့အခုလိုမျိုးစောင့်နေစရာမလိုပဲနဲ့ချက်ချင်းဘာသာပြန်ပေးတာမျိုးမဟုတ်ဘူးလေ။ Now အခု update လုပ်ထားတဲ့ app အသစ်ကအင်္ဂလိပ်လိုကနေပြီးတော့ပြင်သစ် Germany, Italy, Spain, Portugal နဲ့ Russia ဘာသာတွေကိုချက်ချင်းဘာသာပြန်ပေးနိုင်တယ်လို့မျိုးအဲ့ဒီဘာသာစကား6မျိုးကနေလည်းအင်္ဂလိပ်လိုမျိုးချက်ချင်းဘာသာပြန်ပေးနိုင်ပြီ။အသံထွက်သိကျင်နေဆိုလို့ရှိရင်လည်းအသံကိုနားထောင်ကြည့်လို့ရတယ်ရှင်
။ဒါဆိုလို့ရှိရင်အဲ့ဒီနိုင်ငံတွေစီသွားရင်လမ်းပြောက်မှာတိတ်ပူစရာမလိုတော့ဘူးပေါ့ဗျာ။ Google ဘာသာပြန် app ကအသံထွက်လည်းပြောနိုင်တယ်ဆိုတော့ဒေသခံတွေနဲ့စကားတော်ပြောလို့ရပြီပေါ့
။ဟုတ်တယ်app ထဲမှာပေါ်နေတဲ့ microphone ခလုတ်လေးကိုနှိပ်ပြီးတော့ကိုကပြောလို့ရှိရင်ဘာသာပြန်စီခြင်းနဲ့ဘာသာကိုအသံထွက်ပြီးတော့ပြောပေးတယ်။တစ်ဖက်ကသူ့ဘာသာစကားနဲ့ပြောတာကိုလည်း app ကအင်္ဂလိပ်လိုချက်ချင်းပြန်ပေးနိုင်တယ်။တခုကောင်းတာကဒီစကားစပြီးတော့ပြောလိုက်ပြီဆိုတာနဲ့ application ကဘာဘာသာနှစ်မျိုးနဲ့ပြောနေတာလဲဆိုတာအလိုလိုမှတ်ထားလိုက်တယ်။ဆိုတော့တစ်ခါပြောလိုက်မှတစ်ခါ microphone ခလုတ်ကိုနှိပ်နေစရာမလိုတော့ဘူး။အဲ့ဒါအင်္ဂလိပ်စကားနဲ့ဆွဆွပြောတဲ့ဘာသာ6မျိုးကြားမှာအပြန်အလှန်ချက်ချင်းဘာသာပြန်ပေးနိုင်တာကိုပြောတာနော်။တခြားဘာသာတွေအတွက်လည်းဆက်ပြီးတော့လုပ်နေတယ်လို့ Google ကတော့ပြောပါရယ်။အဲ
့ဒါကြောင့်ဒီ Huffington Post ရဲ့ဆောင်းပါးက update လုပ်ထားတဲ့ Google Translate ကကို့အတွက်ငွေကုန်တက်တာဈေးလိုက်မယ်လို့ဆောင်းပါးရေးထားတာနေပါဗျ။ Google Translate ကြောင့်နိုင်ငံခြားသွားတဲ့အခါမှာကို့ရဲ့ smartphone ကကို့အတွက်အကောင်းဆုံးအဖော်ဖြစ်ပါလိမ့်မယ်တဲ့။ Internet နဲ့ချိတ်ထားစရာမလိုဘဲနဲ့ကိုမဖတ်တတ်တဲ့စာတွေကိုဘာသာပြန်ပေးနိုင်တယ်ဆိုတော့နိုင်ငံခြားမှာ Internet သုံးနိုင်ဖို့ roaming charge တွေလည်းကုန်စရာမလိုတော့ကမ္ဘာတစ်ခုခီးသွားနေကြတဲ့သူတွေအတွက်စိတ်လှုပ်ရှားစရာပဲလို့ Huffington Post ဆောင်းပါးကရေးပါတယ်
။ Google Translate app နဲ့စကားအပြန်အလှန်ပြောတာကိုဘာသာပြန်ခိုင်းမယ်ဆိုရင်တော့ Internet လိုတယ်နော်။ကင်မရာသုံးပြီးတော့ဘာသာပြန်ခိုင်းတာကပဲ Internet မလိုတာ။ကိုကဘာသာပြန်စီခြင်းနဲ့စာကိုသူပြောသလိုမျိုးဖုန်းကင်မရာနဲ့ချိန်လိုက်ပြီဆိုတာနဲ့အဲ့ဒီစာသားနေရာမှာပဲဘာသာပြန်တဲ့စာပြောင်းပြီးတော့ပေါ်လာတာ။ကင်မရာနဲ့ရောအသံတွက်နဲ့ပါဘာသာပြန်မပေးနိုင်တဲ့ဘာသာစကားတွေဆိုရင်တော့ကင်မရာပုံရောမိုက်ခရိုဖုန်းပုံရောမပေါ်တော့တာကိုတွေ့ပါလိမ့်မယ်
။ Google ရဲ့ပြောရဆိုရင်တော့ Google Translate application ကိုသုံးကြတဲ့သူကတစ်လကိုတန်း900ကျော်တဲ့တဲ့။တနည်းတနည်းကိုဘာသာပြန်ပေးနေရတဲ့ခါပေါင်းကလည်းတန်း1000ကျော်တဲ့ဆူပဲဗျ။ဒါနဲ့မဆူမြတ်မုံမြန်မာလိုရောစမ်းကြည့်ပြလားဗျ
။စမ်းကြည့်တာပေါ့။စမ်းကြည့်တော့အင်္ဂလိပ်လိုကနေမြန်မာလိုဘာသာပြန်တာကပဲအလုပ်ဖြစ်တယ်။ပြောရရင်တော့ဘာသာပြန်တွေကသိပ်ပြီးတော့မချောလာဘူး။ဥပမာအဘယ်သို့ရောအဘယ်မှာရှိသနည်းတို့စောင့်ဆိုင်းရပါလိမ့်မည်တို့လိုမျိုးစာသိပ်ဆန်လွန်းနဲ့ပုံမှန်စကားပြောသုံးသလိုမျိုးမဟုတ်ဘူး။နောက်အင်္ဂလိပ်လိုမျိုးခက်ရှိရှိပြောတဲ့စာကြောင်းဆိုလို့ရှိရင်ဘာသာပြန်တဲ့အတိတ်ပဲပါမှားသွားတယ်။စာလုံးတစ်လုံးနှလုံးလောက်ကိုတော့ဘာသာပြန်တာမျိုးကအဆင်ပြေပါတယ်။ဒါတော့မှ sacrifice ကိုရစ်ပူစော်ရလို့ပြန်တော့သုံးတဲ့နေရာပေါ်လိုက်ပြီးတော့မှအတိတ်ပဲပြောင်းတတ်တာမျိုးကြရင်တော့မှားပြီပေါ့။အဆိုးဆုံးကတော့မြန်မာလိုအတန်ထွက်တာတွေကိုအင်္ဂလိပ်လိုပေါင်းပြတာတွေကတော်တော်လေးလွဲတယ်ရှင်။
ဒါကြောင့် New York Times သတင်းစာကြီးရဲ့ blog စာမျက်နှာကဆောင်းပါးထဲမှာ Google Translate app ဟာသိပ္ပံကားရီတဲကလို့တော့အစင်မချောလာသေးဘူးဆိုပြီးတော့သုံးသပ်ထားတာပါ။ဘာသာပြန်ခိုင်းတဲ့စာကြောင်းကအတူဆုံးဖြစ်မယ်။ဗန်စကားတွေမပါဘူးဆိုရင်အကောင်းဆုံးပဲတဲ့။စာကြောင်းကိုအတန်ထွက်ဖတ်ပြပြီးတော့ဘာသာပြန်ခိုင်းမယ်ဆိုလို့ရှိရင်လေတခါလေစာကြောင်းရှေ့ကြီးကိုမပြောပါနဲ့တဲ့။ကြားမှာနားနားပြီးတော့ပြောပါတဲ့။စဉ်လုံးကြောင်းမဟုတ်ပေမဲ့ Google ရဲ့ဘာသာပြန် application ဟာဘာသာစကားမပေါက်လို့ဒုက္ခမရောက်နိုင်အောင်အထောက်အကူပြုတဲ့ရှေ့တိုးခြေလှမ်းတစ်ခုဖြစ်ပါတယ်လို့တော့အမှတ်ပေးထားပါတယ်။
တခုတော့ရှိပါတယ် Google ကဒီဘာသာစကားမျိုးစုံကိုဘာသာပြန်ပေးနေတာ2000ခုနှစ်ထဲကပါအခုဆိုလို့ရှိရင်ဘာသာစကားပေါင်း90ကိုဘာသာပြန်ပေးနေပါတယ်ဆောဆောပြောသလိုပါပဲဒီနေ့ကိုဘာသာပြန်ပေးနေရတဲ့အချိန်ကလည်းတန်း1000ကျော်တယ်ဆိုတော့သူ့ရဲ့အခန်းကဏ္ဍကလည်းတော်တော်လေးကြီးတယ်လို့တော့ပြောနိုင်ပါတယ
်ဘာသာပြန်နည်းပညာကိုပိုကောင်းတဲ့ကောင်းအောင် Google ကကြိုးစားနေတယ်လို့ပဲ Microsoft ကလည်းသူ့ရဲ့ Skype မှာအင်္ဂလိပ်ကနေ Spain ဘာသာကိုဒဲဆပြီးတော့ဘာသာပြန်ပေးနေပါပြီဗျတခြားဘာသာတွေကိုလည်းပြန်ပေးနိုင်ဖို့ကြိုးစားနေပါတယ်တဲ့
Mashable ဆိုတဲ့ blog မှာ ID ဆောင်းပါရှင်တယောက်က Google Translate application ကိုရော Skype Translator ကိုပါသုံးကြည့်တာကိုရေးထားပါတယ်။ Google နဲ့မှာလွဲတာတွေရှိနေပေမဲ့လည်းခရီးသွားတဲ့အခါမှာဒီဘာသာပြန်သုံးဖို့အတွက်အများကြီးအသုံးဝင်ပါတယ်တဲ့။အလားတူပဲအစမ်းစလုပ်နေတဲ့ Skype Translator Preview ကလည်းအင်္ဂလိပ်နဲ့စပိန်နှစ်ဘာသာပဲရှိနေသေးပေမဲ့အသုံးဝင်နိုင်ပါတယ်တဲ့။ဒါပေမဲ့ Skype ကတော့လောလောဆယ်မှာ desktop computer ဒါမှမဟုတ်ရင် laptop computer နဲ့ပဲသုံးလို့ရနေသေးတာကြောင့်လက်ကင် mobile phone နဲ့ဘယ်နေရာကိုမဆိုတည်သွားနိုင်တဲ့ Google Translate ကတော့ပို့ပြီးတော့တာပါတယ်လို့အမှတ်ပေးထားပါတယ်ရှင်
စုမြတ်မွန်စီစဉ်ပြီးကိုသားညိုဦးကိုကြီးတင်ဆက်ခဲ့တဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်။ပ တသရှင်တွေအခုနားဆင်နေရတာကတော့ VOA မြန်မာပိုင်းရဲ့သတင်းလာနေညပိုင်းစီစဉ်တွေဖြစ်ပါတယ်။ VOA ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာစီစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7 Joru ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါရင်မကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါရဲ့ရှင်။ခုတော့မှအေးတန်တာကြော်တင်ဆက်မဲ့တက်တန့်ရောင်သတင်းလွှာစီစဉ်ရဲ့အလဲပါဒီတစ်ပတ်မှာတော့တရုတ်နိုင်ငံရောက်ခဲ့တဲ့ American အဆိုတော် Taylor Swift ဆိုမျိုးတော်က K-pop တို့ရဲ့ပွဲတွေနဲ့တခြားထင်ရှားတော့ကြားသူတွေရဲ့သတင်းအတူအထွာတွေကိုမအေးတန်တာကျော်ကတင်ဆက်ထားပါတယ်နားဆင်ကြည့်ပါရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ့ပါကြပါစေဒီတစ်ပတ်တက်တဲ့အောင်သတင်းလာမှာတော့တရုတ်နိုင်ငံမှာသူ့နာမည်ကြောင့်ကြမ်းကြမ်းဖက်ဖက်ပြဿနာတက်နေတဲ့ Taylor Swift ဆိုမျိုးတော်က K-pop star တို့ဆုံးတဲ့ပွဲဒီလိုမျိုးကဘာတလောကထင်ပေါ်ကြော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထွက်လာတဲ့ကိုပြောပြပေးသွားမှာပါတောင်ကိုရီးယားနိုင်ငံက K-pop ဂီတအကျော်မော်တွေဖြစ်တဲ့ EXO Girls Generation Shiny နဲ့ FX အဖွဲ့တွေက K-pop star တွေဟာသူတို့ပါဝင်ထားတဲ့ SM Down the Stage မှတ်တမ်းရုပ်ရှင်ကားကိုကြော်ညာတဲ့အခမ်းအနားတက်ရောက်လာခဲ့ကြပါတယ်။ SM Down the Stage ရုပ်ရှင်မထွက်ခင်ဒီအခမ်းအနားကိုကြိုတင်ပြီးတော့တက်ရောက်ရတာကောင်းပါတယ်။မနေ့ကတော့ဒီရုပ်ရှင်ကိုကြည့်ထားပေးပါပြီ။ဒီကားကိုကြည့်ပြီးတော့ယင်ထဲမှာနည်းခံစားရပါတယ်လို့ Shining အမျိုးသားဂီတအဖွဲ့တွေကအဖွဲ့ဝင် John Horn ကပြောပါ
တယ်။ KG라는니뭐라고해야될까요영화가개봉을하기에앞서서
SM Entertainment ကအစီအမံပေးတဲ့အဖွဲ့တွေကတခြားနာမည်ကြီးအဖွဲ့တွေဖြစ်တဲ့ Canter Boa, TVXQ, Super Junior တို့နဲ့ Girls Generation, Shiny FX, EXO နဲ့ Red Velvet တို့ရဲ့ဆိုမျိုးတော် Tokyo နဲ့ Shanghai မျိုးတို့ကဖျော်ဖြေမှုတွေကိုဒီသတင်းရုပ်ရှင်ကမှတွေ့ရမှာပါSM Entertainment SM ဖြော်ပြရေးဆိုတော့တောင်ကိုရီးယားကနာမည်အကြီးဆုံးဂီတအဖွဲ့စီမံခန့်ခွဲမှုကုမ္ပဏီတစ်ခုဖြစ်ပြီးတော့အာရှနဲ့ဥရောပတချို့နိုင်ငံတွေမှာထိတ်တန်းရောက်နေတဲ့ K-pop သချင်းတွေဇက်တိုက်ထုတ်လုပ်ပေးနိုင်တဲ့ကုမ္ပဏီလည်းဖြစ်ပါတယ်တောင်ကိုရီးယားနိုင်ငံက K-pop ဂီတဟာအာရှတလွားတွေမကပဲအခုနောက်ပိုင်းနှစ်တွေမှာပိုပြီးတော့အောင်မြင်မှုရလာတာဖြစ်ပါတယ်ကိုရီးယားရုပ်ရှင်တွေရုပ်မြင်သံကြားဇာတ်လမ်းတွေကလည်းဒီလိုပါပဲနိုင်ငံသားမှာပို့ပြီးလူကြိုက်များလာလို့ဟော်ယူကိုရီးယားရင်ကျင်းမှုလှိုင်းနိုင်ငံရခြားစိတ်ဝင်ပြန်တတ်မှုဖြစ်စဉ်လို့ပြောကြပါတယ်။အခု SM Down Stage မှတ်တမ်းရုပ်ရှင်ကိုတော့ဩဂုတ်လ23ရက်နေ့မှာကိုရီးယားမှာစတင်ပြသပြီးတော့ဂျပန်မှာတော့ဩဂုတ်လ29ရက်နေ့မှာစတင်ပြသပါမယ်ရှင်။Next mistake, love's a game, wanna play. New money, suit and tie. I can read you like a magazine. Ain't it funny, rumors fly. And I know you heard about me, so hey, let's be friends. I'm dying to see how this one ends. Grab your passport and my hand. I can make the bad guys good for a weekend. So it's gonna be forever, or it's gonna goတရုတ်နိုင်ငံမှာ fashion အဝတ်ထည်တွေရောင်းမဲ့ American ဂီတအကျော်မော် Taylor Swift တယောက်ဘလို့အခက်အခဲတွေနဲ့အကြုံနေရပါလဲ Taylor Swift ရဲ့နာမည်အတူကောက် TS နဲ့သူ့ရဲ့နောက်ဆုံးထွက်တဲ့ Day တပြားကောင်းစဉ် 1989-1989 ဆိုတဲ့ဒီစိတ်ကိုတရုတ်နိုင်ငံမှာရောင်းချမဲ့တချို့ကုန်ပစ္စည်းတွေကနေဖယ်ရှားဖို့အတွက် Taylor Swift fashion အဝတ်ထည်ကုမ္ပဏီကတာဝန်ရှိသူတွေဆွေးနွေးနေကြရတာပါသူရဲ့ fashion အဝတ်ထည်တွေကတချို့ကုန်ပစ္စည်းတွေမှာသူ့ရဲ့နာမည်အတူကောက် TS ဆိုတာနဲ့သူ့ရဲ့မွေးနေ့သက်ကလေးလည်းဖြစ်သူ့ရဲ့နောက်ဆုံးထုတ်လုပ်ဖြန့်ချီတဲ့ Day Series နာမည်လည်းဖြစ်တဲ့အပြင်သူ့ရဲ့ကမ္ဘာလှည့်ဂီတဖျော်ဖြေပွဲခီးစဉ်နာမည်လည်းဖြစ်တဲ့1989ဆိုတဲ့အစလုံးပါရှိတာပါ ။ဒါမဲ့လေတရုတ်နိုင်ငံမှာကြတော့ TS ဆိုတာ1989ခုနှစ်မှာဖြစ်ပွားခဲ့ပြီးတော့အစိုးရကအကြမ်းဖက်နှိမ်နင်းခဲ့တဲ့ဒီမိုကရေစီလှုပ်ရှားမှုတွေရဲ့အဓိကနေရာဖြစ်တဲ့ Tiananmen ရင်းပြင် Tiananmen Square ရဲ့အတူကဖြစ်ပါတယ်။ရုပ်နိုင်ငံမှာကအဲ့ဒီ Tiananmen Square ကိုရည်ညွှန်းတဲ့အသုံးအနှုန်းကိုမီဒီယာအင်တာနက်စာအုပ်စာပေတွေမှာမသုံးဖို့အတွက်အဲ့ဒီဖြစ်ရဖြစ်ခဲ့တဲ့လွန်ခဲ့တဲ့26ခုနှစ်ထဲကတားမြစ်ထားခဲ့တာပါ။ဒါမဲ့လေ Taylor Swift ရဲ့ကိုယ်စားလှယ်တွေကတော့တရုတ်မှာရောင်းချမဲ့အကုန်ပစ္စည်းတွေကနေအဲ့ဒီစလုံးတွေဖယ်ထုတ်ဖြစ်တယ်ဆိုပြီးတော့ Writer သတင်းဌာနကိုသူတို့ပြောခဲ့တာမှားရွင့်တဲ့အချက်လည်းဖြစ်တယ်လို့ဩဂုတ်လ5ရက်နေ့ကပဲပြန်ပြီးပြောခဲ့ပါရဲ့။အခုထိတော့တရုတ်အစိုးရဘက်ကဒီကိစ္စနဲ့ပတ်သက်ပြီးတော့ဘာတခွမှပြောတဲ့ပုံမရှိသေးပဲတရုတ်ယဉ်ကျေးမှုဝန်ကြီးဌာနကလည်းဒီကိစ္စနဲ့ပတ်သက်လို့မှတ်ချက်ပေးဖို့ညှင်းဆိုပါတယ်။ကုသရေးဝန်ကြီးဝန်ကြီးဌာနနဲ့ဆက်မှုနဲ့ကုသရေးဝန်ကြီးနိုင်ငံတော်အုပ်ချုပ်ရေးအဖွဲ့တို့ကတော့မှတ်ချက်ပေးဖို့ရိုက်တာသတင်းဌာနကလှမ်းတောင်းတာကိုဘာမှအကြောင်းမပြန်ပါဘူး။ Taylor Swift ကိုကိုစားပြုသူတွေကတော့ Taylor Swift ရဲ့ကုန်ပစ္စည်းအသစ်တွေမှာသူ့ရဲ့နာမည်သူ့ရဲ့တချင်းစာသားပြီးတော့ဓာတ်ပုံတွေ1989ကဘာလှည့်ဖျော်ဖြေပွဲတစ်စိမ့်နဲ့လက်ရှိ1989တက်ပြားရဲ့မျက်နှာဖုံးဓာတ်တွေကိုထည့်သွင်းအသုံးပြုမှာပါ1989 1989ခုနှစ်ဆိုတာ Taylor Swift မွေးတဲ့နှစ်ဆိုတာလူတိုင်းသိပါတယ်လို့ပြောထားပါတယ်တရုတ်နိုင်ငံနဲ့ပတ်သက်ရင်ဘာလို့မလဲလို့မေးတာကိုတော့ပြန်ပြီးတော့မဖြေပါဘူး Taylor Swift ရဲ့ fashion အသုံးဆောင်ကုန်ပစ္စည်းတွေကိုတရုတ်နိုင်ငံမှာ Alibaba Company ရဲ့ tmall.com website ကနေပြော်လဲတဆင့်ရောင်းချမှာဖြစ်ပါတယ်ရှင်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။
I'll have my own yacht. I'll have my own jet.
ရှားကျော်ကြားသူတွေရဲ့အကြောင်းစူးစီးတင်ဆက်တဲ့မအေးသနာကျော်ရဲ့တတန်ယောင်သတင်းလောအပတ်စဉ်ကဏ္ဍကိုတင်ဆက်ပေးခဲ့တာပါရှင်ခုတော့သတင်းပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့တူယုံကြည်ရအစီအစဉ်ရဲ့အလဲပါခုတစ်ပတ်မှာတော့မြမဒီမိုကရေစီရင်းနဲ့နိုင်ငံရေးကြိုးပမ်းမှုကာလတလျှောက်မှာတက်ကြွလှူရှားသူတယောက်ဖြစ်တဲ့ကိုလိုင်းဝင်းဆွေကဘာကိုယုံကြည်တယ်လဲဆိုတာကိုပြောပြမှာပါရှင်မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ
်ဒီပိတ်ဆိုင်မှာဖြစ်ဖြစ်ကျွန်တော်တို့ငွေကြီးနေထုံတာပဲဖြစ်ဆွေးနွေးတဲ့ခါကျတော့ရှင်အဲ့ဆွေးနွေးမှုကကျွန်တော်တို့လို့လားဆွေးနွေးလို့မရဘူးဒီဝိုင်းတွေကိုကြည့်နေရမယ်။ဘာညာတို့ကြည့်ရတာအဆင်ပြေတော့။အဲဒါဆိုရင်ကျွန်တော်တို့ရဲ့လွတ်လပ်ခွင့်ဟာဟိုအောက်အတိုင်းနာတွေဆုံးဆုံးနေလဲဆိုတာကိုကျွန်တော်အဲ့ဒါကိုခံစားရမှာ။ကျွန်တော်တို့ကကိုရောပဲဖြစ်ဖြစ်တက္ကံပါတီရောပဲဖြစ်ဖြစ်တခြားဟိုကျွန်တော်တို့ ਨੇ အခုအတွဲလုံးနေတဲ့အားတွေပဲဖြစ်ဖြစ်ကျွန်တော်တို့ကဝေယံမယ်၊ကြံပြုမယ်ဟိုကိုယ်စိတ်ထဲမှာမကျေနပ်တာတွေကိုပြောမယ်ဆိုလို့ရှိရင်အဲ့ဒီအားတွေကိုကျွန်တော်တို့ကလွတ်လပ်ကပြောဝင်ရှိရမယ်။အဲ့ဒီအားတွေအတွက်အဲ့ပြောဝင်အတွက်လည်းကျွန်တော်တို့ကပုံလိုက်နဲ့တာဝန်ယူမယ်ဒီအဲ့ကြိုးတဲ့အတွက်ဖြစ်လာမဲ့အဆိုင်ဆိုင်တွေကိုလည်းအဲ့ဟိုသွားလို့မျိုးတာဝန်ဖြေရှင်းရမယ့်အမျိုးတွေရှိပါတယ်ဟုတ်ကဲ့တို့ရဲ့ဒီမာဒီမာနိုင်ငံသားတယောက်နေတယ်ကျွန်တော်တို့ရဲ့လွတ်လပ်စွာပြောခွင့်တောက်ဆိုခွင့်ဆိုတဲ့အခွင့်အရေးနဲ့ပတ်သက်ပြီးတော့အဲ့ဒီအကြောင်းအရာလေးကျွန်တော်ယုံကြည်အောင်ကျွန်တော်ပြောချင်ပါတယ်ကျွန်တော်တို့ဘာကြုံရလဲဆိုတဲ့ခါမှာဒီကအခြေအနေမှာကိုယုံကြည်တာတွေကိုပြောတဲ့ခါမှာဟိုကတ္တပိပိနဲ့ဟာမျိုးတွေကိုကျွန်တော်တို့ကညှိနှိုင်းလာတဲ့ခါမှာကျွန်တော်တို့ကဥမာကိုယုံကြည်တာကိုပြောခွင့်ဆိုတဲ့ဟာဘယ်လိုအတိုင်းသာပြီးဘယ်လိုအခြေအနေမှာဟိုဖြစ်လဲဆိုတာကိုကျွန်တော်စိတ်ထဲမှာတန်ပြရလဲဖြစ်ပါတယ်။ဒါနဲ့ကျွန်တော်ပြောချင်တဲ့ကိုယုံကြည်ရဆိုတာကမာလဲဆိုတော့ကျွန်တော်တို့ကဟိုမြန်မာပြည်ထဲမှာနေတဲ့ခါမှာမြန်မာပြည်ကဟိုလွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်တယ်။ကိုဒီကုန်ကန်ဟိုကိုကျင်ကန်နဲ့နေတဲ့နိုင်ငံမှာအဲ့မှာတော်လည်းမျိုးမှလွတ်လပ်တဲ့ပြောဆိုခွင့်ဆိုတဲ့ကိစ္စတွေမှာကန္တာပြည်ပြန်တဲ့အားမျိုးတွေရှိတယ်။ကျွန်တော်တို့ကဥမာအကြောင်းအရာတစ်ခုကိုတပိတ်ဆိုင်မှာဖြစ်ဖြစ်ကျွန်တော်တို့တငယ်ချင်းတွေသုံးတာပဲဖြစ်ဆွေးနွေးတဲ့ခါကြလို့ရှင်အဲ့ဆွေးနွေးမှုကကျွန်တော်တို့လို့လားဆွေးနွေးလို့မရဘူး။ဒီဝိုင်းတွေကိုကြည့်နေရမယ်။ဘာညာတို့ကြည့်ရတာအဆင်ပြေတော့အားဆိုရင်ကျွန်တော်တို့ရဲ့လွတ်လပ်ခွင့်ဟာဟိုအောက်အတိုင်းနာတွေဆုံးဆုံးနေလဲဆိုတာကိုကျွန်တော်အဲ့ဒါကိုခံစားရမှာ။ကျွန်တော်တို့ကဥရောပဲဖြစ်ဖြစ်တက္ကံပါတီရောပဲဖြစ်ဖြစ်တခြားဟိုကျွန်တော်တို့ ਨੇ ဒီအတွဲလုံးနေတဲ့အားတွေကိုပဲကြည့်တယ်ကျွန်တော်တို့ကဝေယံမယ်အကြံပြုမယ်ဟိုကိုယ်စိတ်ထဲမှာမကျေနပ်တာတွေကိုပြောမယ်ဆိုလို့ရှိရင်
အဲ့ဒီအရာတွေကိုကျွန်တော်တို့ကလို့လာကကြောင်းဝင်ရှိရမယ်အဲ့ဒီအားတွေအတွက်အဲ့ဒီကြောင်းဝင်အတွက်လည်းကျွန်တော်တို့ကပုံတိုင်းနဲ့တာဝန်ယူမယ်ပြီးအဲ့ကြောတဲ့အတွက်ဖြစ်လာမဲ့အဆိုင်ခိုက်တွေကိုလည်းအဲ့ဟိုသွားလို့မျိုးတာဝန်ယူဖြေရှင်းရမယ့်အမျိုးလေးရှိပါတယ်ဂျာပပ်ဘလစ်ကိုကျွန်တော်တို့ဖြတ်ချတဲ့အခါကျတော့ရှင်ဒီစကားတော့မလုံးသေးဘူးကျွန်တော်ကဟိုကျွန်တော်ရေးထားတဲ့စောင်းမတစ်ပုဒ်ကိုကျွန်တော်မဒါနဲ့တခုကိုပြည့်ပြည့်မတဲတခုကိုပြည့်ပြည့်ပေးမယ်ပေးမယ်ဆိုလို့ရှင်သူတို့မူဝါဒနဲ့မကိုက်ရတဲ့အခါမှာကျွန်တော်ပြောချင်တဲ့ထုတ်လို့ရင်းတွေကဟိုဖော်ပြခွင့်မရဘူးဖော်ပြခွင့်မကြုံဘူးအဲ့လိုမျိုးအားနဲ့ကျတဲ့ကိုကျွန်တော်ကြုံရကျုံရတဲ့အခါမှာကျွန်တော်ပြောချင်တဲ့အတန်တွေပါတယ်ကိုကျွန်တော်တို့ကဘယ်မှာပြောရမလဲဥဆိုရင်ဟိုမှာ PO ရှိမယ် PO ရှိလို့ရှင် PO မှာကျွန်တော်ပြောမယ်ဟိုကျွန်တော်တို့ကလုပ်တဲ့ဆိုပြောဆိုခွင့်ဆိုတဲ့ကိစ္စကိုကျွန်တော်ပြောတဲ့အခါမှာလူတိုင်းလူတိုင်းဟာဘယ်နေရာမှာရှိတယ်ဘယ်လိုပြီးမှာပဲရှင်းတဲ့နေရှင်းတဲ့နေကိုပြောချင်တဲ့ကိုယ့်ရဲ့ခွင့်ရေးကိုကိုယုံကြည်တဲ့ဟာကိုဟိုကလုပ်လာပြောခွင့်ရှိရမယ်ဆိုတဲ့အားမျိုးရှိတယ်အဲ့ဒါကအစိုးရဖွဲ့ဟိုပဲဖြစ်ဖြစ်အစိုက်ခံဖွဲ့ဟိုပဲဖြစ်ဖြစ်ဒီနေ့ဆိုလို့ရှိရင်ကျွန်တော်တို့မှာကျွန်တော်စိတ်မကောင်းအဖြစ်ဆုံးကမှာဆရာထင်းလင်းမှုကိစ္စပေါ့ဆရာထင်းလင်းမှုဆိုလို့ရှိရင်ဟိုကမြန်မာပြည်ထဲမှာရှိတဲ့ဟိုကအမုန်းပွားနေတဲ့ကိစ္စတွေကိုဟောပြောနေတဲ့လူတွေကိုဟိုကပြုဝင်လေဝင်ပန်းတဲ့ကိစ္စနဲ့သူကရှင်းအောင်နဲ့မှာသူကထောင်ချပါတယ်ထောင်ချသွားတဲ့ခါမှာသူပြောတဲ့အကြောင်းအရာတွေသူဖြောက်ပြတဲ့ဟာတွေကမှားနေတဲ့အကြောင်းအရာတွေမဟုတ်ဘူးဗုဒ္ဓဝါဒအရာလည်းမှန်တယ်ဖယ်ဝါဒအရာဖြစ်ပြီးလည်းမှန်တယ်ဒါပေမဲ့မှန်ပေမဲ့သူကအဖတ်တည်းကြီးကထောင်ချကန်ထောင်ချကန်တဲ့ကမှာကျွန်တော်ထောင်ချလိုက်တယ်လို့ဂျာအဲ့လိုမျိုးဟိုဆရာထင်းမျိုးလို့လို့ထောက်ပြမယ်လူတွေထောင်ချလိုက်တယ်လို့ကျွန်တော်ခံစားရတယ်အဲ့ဒါကကျွန်တော်တို့မှာရှိတဲ့ဒုတ်သက်စွာပြောဆိုခွင့်ဆိုတဲ့ဟာကြီးကိုဒီပုဂ္ဂိုလ်တွေမဲ့ပြုပင်သားစီတာကိုခံလိုက်ရတယ်အဲ့ဒီဟာကဟိုနောက်ရှေ့လျှောက်အတွက်တခြားသူတွေအတွက်လည်းဟို freedom expression ဆိုတဲ့ဒီမှာဒုတ်သက်စွာပြောဆိုပိုင်ခွင့်ဆိုတဲ့အခွင့်အရေးကိုတအားထိခဲ့တဲ့ကိစ္စဆိုတော့
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
ယုံကြည်ရာအစီအစဉ်ကိုတင်ဆက်ပေးခဲ့တာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10နာရီနဲ့7နာရီအထိလိုင်းဒိုမီတာ3052တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာပါရှင်တနင်္လာနေ့ညပိုင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါခူကျန်နေသေးတဲ့အချိန်တွင်သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကတလဲပြောပြပေးပါအောင်ရှင်
Misery ပြည်နယ် Focus ဆံမြို့မှာရဲကိုတနက်နဲ့ပြစ်ခတ်သူအမျိုးသားတူဟာရဲတွေကပြန်ပြစ်ပြတဲ့တနက်တန်းရံနဲ့အဆုတ်ရင်စရာအခြေအနေမှာရှိနေပါတယ်။လူပြူရဲရာရှိသူကလက်နက်နဲ့ဆယ်ကျော်သက်လူမဲတူကိုတနက်နဲ့ပြစ်ခတ်တေဆုပ်မှုဖြစ်ပွားခဲ့တဲ့တနှစ်မြောက်နှစ်ပတ်လည်လူလူချီတဲ့ဆန္ဒပြပွဲငြင်းငြင်းချမ်းချမ်းပြုလုပ်တဲ့နေ့မှာပဲတနေ့ရမှာရဲနဲ့အပြန်အလှန်ပြစ်ခတ်မှုတွေဖြစ်ပွားခဲ့တာပါ။ဒဏ်ရာရသွားသူကအသက်18နှစ်အရွယ် Tyrone Harris Jr. ဖြစ်ပြီးမနစ်ကရဲရဲပြစ်ခတ်မှုကြောင့်တေဆုံးသွားခဲ့တဲ့ Michael Brown နဲ့ယင်းနီးသူဖြစ်ပါတယ်။တူရကီနိုင်ငံ Istanbul မြို့မှာဒီကနေ့တနင်္လာနေ့မှာပဲရဲနဲ့စစ်သားတွေကိုပြစ်မှတ်ထားတဲ့တိုက်ခိုက်မှုတချို့ဇက်တိုက်ဖြစ်ပွားခဲ့ပြီးလူတချို့တေဆုံးခဲ့ရတယ်လို့မြို့တော်မှာရှိတဲ့ American Council ဝင်ရုံးကလည်းပြစ်ခတ်တိုက်ခိုက်တာခံခဲ့ရပါတယ်။တိုက်ခိုက်သူ2ဦးစလုံးက Council ဝင်ရုံးကိုဝင်ရောက်ပြစ်ခတ်မှုမှာဘယ်သူမှတော့ထိခိုက်ဒဏ်ရာမရခဲ့ပါဘူး။မြောက်ကိုရီးယားစစ်တပ်ကနှစ်နိုင်ငံကြားစစ်မဲ့ဆုံကတောင်ကိုရီးယားဘက်ချမ်းတဲမှာတရားမဝင်ကြော်ဖြတ်ဝင်ခဲ့တဲ့အပြင်မြေမြုပ်မိုင်းတွေတမင်လာရောက်မြှုပ်နှံခဲ့တယ်လို့တောင်ကိုရီးယားဆိုရကတင်းလာနေမှာဆွဆွဲလိုက်ပါတယ်ဒီမြေမြုပ်မိုင်းပတ်ကွဲခဲ့တဲ့အတွက်စစ်သားနှစ်ဦးဒဏ်ရာရခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့လကစလို့မြန်မာနိုင်ငံမှာမိုးများပြီးရေကြီးရေလျှံမှုတွေကြောင့်ရေဘေးသင့်သူဦးရေဟာခံရသူဦးရေဟာတသန်းနီးပါးအထိရှိခဲ့ပြီးဖြစ်ပါတယ်
နောက်ဆုံးရသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကကြေညာပေးခဲ့တာပါရှင်ဒီကနေ့ညဖက်အစီအစဉ်ထုတ်လုပ်ရမှုကကုဇော်ဝင်းလိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူလမန်တာရဝါလီဖြစ်ပါတယ် VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30လိုင်းဒိုမီတာ2532တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါတော်သားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လမ်းပါစေရှင် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မနန်းလောပါThank you.
This program has come to you from the Voice of America, Washington.